Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2023ခုနှစ် April 28ရက်နေ့တောက်ကြနေမနေ့ဖက်တန်လွင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်တန်လွင့်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးပါပါအမေရိကန်နိုင်ငံကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကကြက်တပရီနေမှာလွှတ်တော်မှာမင်ကွန်းပြောကြားခဲ့ပါတယ်အာရှအလှကြဥက္ကဋ္ဌအင်ဒိုနီးရှားကမြမအရေးကွာဟချက်တွေမရှိအောင်အတွက်စူးစမ်းမယ်လို့ပြောကြားလိုက်ပါတယ်နော်ဝေးဗဟိုဘဏ်ကမြမစစ်တပ်နဲ့ဆက်ဆံတဲ့ရေနံကုမ္ပဏီနှစ်ခုကိုသူ့ရဲ့ထိန်းချုပ်မှုအောက်ကနေဖယ်ရှားပစ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါပါကိုဇော်မိုးကျော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပ
ါစေယုံတီကိုသွားပြီးတော့လေကြောင်းအောင်ပုံချက်တိုက်ခိုက်တယ်မင်းအောင်လိုင်းဟာဘယ်ကင်မှုပြောတော့ဘူးပြုဆက်စက်တက်ကနေပြီးတော့ခြိလန်းအငင်းဆုံးလှမ်းအောင်ဆိုရင်ကပါခြိလန်းလမ်းပြသွားတယ်စေယုံပုံချက်ပြသွားတယ်လေ
ကုလသမဂ္ဂဒွိရင်းမှုဂျိုဟောင်ဘက်ကင်မွန်းကအချမ်းဖက်မှုတွေရပ်တန့်ပြီးမြမပြည်ပြဿနာကိုဆွေးနွေးဖြေရှင်းဖို့တိုက်တွန်းခဲ့ပေမဲ့မြန်မာစစ်ကောင်စီကဘလို့သဘောထားပါတယ်လဲသုံးသက်ချက်တချို့ကိုမကြမီပဲတင်ပြပေးပါမယ်ဒါအပြင်အိန္ဒိယကလိန်ဒူဆက်တန်လိန်ဒူလက်ထက်ခွင့်နေစဉ်သုံးပစ္စည်းတွေမှာပါနေတဲ့ဓာတုအစိတ်သင့်ပစ္စည်းတွေအကြောင်းနှစ်ပေါင်းထောင်နဲ့ချီတဲ့အီဂျစ်ပြည်ကရိုးရာလက်မှုအကြောင်းစတဲ့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဂျမားရေးအစီအစဉ်တိုင်းရင်းသတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လင်းပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်အမေရိကန်နိုင်ငံကိုရောက်နေတဲ့တောင်ကိုရီးယားသမ္မတရုံဆွေရိုးကအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားမိတ်ဆွေဖြစ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတက်တန်းအနှစ်80ရှိလာတာအတွက်အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲမှာချီးကျူးဂုဏ်ပြုလိုက်ပါတယ်
Thank you, both Democrats and Republicans, for passing the resolution.
နိုင်ငံမဟာမိတ်ဖြစ်တည်မှုအနှစ်80မြောက်အထိမ်းအမှတ်ကာလကိုဖြတ်သန်းနိုင်ခဲ့တဲ့အတွက် Democrat တွေရော Republican Party ဝင်တွေကိုပါကျေးဇူးတင်ကြောင်းကျယ်သပြင်းနဲ့ American လွှတ်တော်မှာပြောကြားတဲ့မင်ကွန်းမှာထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံရဲ့ Democracy စံနမူနာတွေဟာကဘာတလွားအချက်အလက်မှားတွေနဲ့မှောင်ယွင်းတဲ့ဝါဒဖြန့်မှုတွေကြောင့်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းသမ္မတရုံးကသတိပေးပါတယ်။အာဏာရှင်တွေကဒီမိုကရေစီနဲ့လူ့ခွင့်ကိုကာကွယ်သူတွေဖြစ်နေဟန်ဆောင်နေကြပေမဲ့သူတို့ဟာလက်တွေမှာလွတ်လပ်မှုနဲ့ဒီမိုကရေစီကိုမလိုလားပဲမှားယွင်းတဲ့ဝါဒဖြန့်မှုအချက်အလက်မှားတွေဖြန့်ပြီးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီကိုချိမ့်ချောက်နေတယ်လို့ပြောပါတယ်။လွန်ခဲ့တဲ့အနှစ်80ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲမှာအမေရိကန်စစ်သည်3,800လောက်အသက်ပေးခဲ့ရတာဖြစ်ပြီးကိုရီးယားကျွမ်းဆင်မှာလွတ်လပ်တဲ့တောင်ကိုရီးယားနဲ့ကွန်မြူနစ်မြောက်ကိုရီးယားတို့ကြားဖြစ်ပွားတဲ့စစ်ပွဲအဆုံးသတ်မှုနဲ့အတူအမေရိကန်နဲ့တောင်ကိုရီးယားတို့ကြားမဟာမိတ်ဖြစ်တယ်မှုရပ်တည်ခဲ့တာကြောင့်အမေရိကန်လွှတ်တော်မှာတတ်တမမြောက်မင်ကွန်းပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတရုံးကပြောပါတယ်။တောင်ကိုရီးယားဟာအမေရိကန်နဲ့တူလက်တွဲပြီးကမ္ဘာတစ်လွတ်လွတ်လပ်မှုတဲ့ဆောင်ကျင်းပေးတဲ့အခမ်းအကဏ္ဍကနေဆောင်ရွက်မှာဖြစ်ကြောင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်လက်နဲ့ထုတ်လုပ်မှုနဲ့ရန်လုံမှုတွေအတွက်ဆန့်ကျင်ကြောင်းပြောပါတယ်။တောင်ကိုရီးယားသမ္မတဟာဗိုလ်တပ်ဖွဲ့နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတအိမ်ပြည်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။
ပစ္စဝေသမုတ်တရားကျွန်းနိုင်ငံငယ်လေးဖြစ်တဲ့မာရှယ်ကျွန်းနိုင်ငံအလံလွှင့်ထူထားတဲ့ရေနံတင်သင်္ဘောတစ်စင်းကိုအိုမန်ပင်လယ်ကွေ့မှာအီရန်ရေတပ်ကဖမ်းဆီးလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတင်းမာမှုတွေကြီးထွားလာတဲ့ချိန်မှာအီရန်ကအခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ရေနံတင်သင်္ဘောဟာ Advantage Suite သင်္ဘောဖြစ်ကြောင်းအမေရိကန်ရေတပ်ရဲ့အရှိအလက်ပိုင်းဒေတာအခြေစားရေတပ်အမှတ်9ကပြောဆိုပါတယ်။ဒီသင်္ဘောဟာအမေရိကန်နိုင်ငံ Texas ပြည်နယ် Houston မြို့ကိုသွားဖို့ကူဝိတ်ကနေထွက်လာတာတိတ်မကြသေးပဲသူတို့ကိုဂျာတာပရင်းနေ့နေ့လယ်ပိုင်းက Oman မြို့တော် Muscat မြောက်ပိုင်း Oman ပင်လယ်ကွေထဲမှာတွေ့ရကြောင်းကောင်းကင်ဂျူရူဓာတ်ပုံတွေပါအထက်လက်တွေကိုကိုးကားပြီးပင်လယ်ကြောင်းသွားလာရေးဆိုင်ရာ MarineTimeTraffic.com မှာဖော်ပြထားပါတယ်ဒေသစံတော်ချိန်နေ့လယ်တနားရီကျော်မှာနိုင်ငံတကာရေပိုင်တဲမှာရှိနေတဲ့ဒီသင်္ဘောပေါ်ကနေအခုညီတောင်းခံခဲ့တာဖြစ်ပြီးအဲ့ဒီအချိန်မှာအီရန်ရေတပ်ကဖမ်းဆီးခဲ့တာဖြစ်တဲ့ကြောင်းအမေရိကန်ရေတပ်ကပြောဆိုပါတယ်အီရန်အစိုးရရဲ့ IRNA သတင်းဌာနကတော့အမည်မသိသင်္ဘောတစ်စင်းဟာဗိုလ်တပ်ဝင်ကြီးကပါရှန်ပင်လယ်ကွေ့ဒေသထဲမှာအီရန်သင်္ဘောနဲ့တိုက်မိပြီးအီရန်သင်္ဘောသားအများအပြားဒဏ်ရာရရှိခဲ့တယ်လို့ပျောက်ဆုံးမှုပါရှိနေတယ်လို့ပြောကြားခဲ့ပြီးနောက်အခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်
တီအိုဆိုကတိုင်းနဲ့ချီတဲ့တိဘက်လူမျိုးတွေကိုသင်တန်းနဲ့အစည်းအဝေးတွေမှာပါဝင်ဖို့အတွက်အတင်းကျပ်ဖိအားပေးနေတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကကြေညာပရင်းနေမှာပြောပါတယ်။ဒီလောက်ရဟာတိဘက်တွေရဲ့ယဉ်ကျေးမှုလက္ခဏာကိုချင်းချောက်ပြီးတော့အထမလိုအပ်ပြီးခိုင်းစင်မှုမြောက်တယ်လို့လည်းပြောပါတယ်။အတန်မိုးဝန်းချောင်းသင်တန်းနဲ့အလုသမားအပြောင်းရွှေ့အစည်းအဝေးလို့အမိခံထားတဲ့အစီအမံတွေကတိဘက်လူမျိုးတွေရဲ့ဘာသာရေးဘာသာစကားနဲ့ယဉ်ကျေးမှုဆိုင်ရာအမှတ်လက္ခဏာတွေကိုထိခိုက်စေတယ်လို့တိဘက်လူမျိုးတွေကိုစောင့်ကြည့်ပုံနဲ့အုံနောက်ဆေးဝါရမှိုင်းတိုက်ဖို့အကြောင်းပြချက်တည်းလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ချက်ဦးကနေထုတ်ပေါ်ပြောဆိုတာပါဒီအစီအစဉ်မှာပါဝင်ရတဲ့တိဘက်တွေဟာတိဘက်ဘာသာစကားမပြောရတယ်လို့သူတို့ရဲ့ဘာသာရေးယုံကြည်ချက်နဲ့ပတ်သက်ပြီးတစုံတရာထုတ်ပေါ်ပြတာလှုပ်ဆောင်တာမျိုးမလုပ်ရဘူးလို့ဆိုပါတယ်တိဘက်လူမျိုးတွေအနေနဲ့ဒီအစီအစဉ်မှာဆန္ဒလျောက်မပါခြင်းဘယ်လိုလှုပ်ဆောင်နိုင်လဲဆိုတော့ရှင်းလင်းဖို့နဲ့ပါဝင်သူတွေရဲ့အလုပ်ကိနေရာတွေကနေလုပ်ငန်းခွင်အခြေအနေတွေကိုစစ်ဆေးပြဖို့တရုတ်ဆိုရကိုလည်းတိုက်တွန်းထားတာပါဒီအထူးကိုယ်စားလှယ်တွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတာဝန်ပေးရထားတာဖြစ်ပေမဲ့သူတို့ဟာကုလသမဂ္ဂဝန်ထမ်းတွေမဟုတ်ပဲတိကျရက်တည်တဲ့လွတ်လပ်တဲ့ကျွမ်းကျင်ပညာရှင်တွေဖြစ်ပါတယ်။ဒီဘက်ကို1952ခုနှစ်တည်းကတက်ကသိမ့်ပိုက်ထားပါတယ်။အရင်ကမဖြစ်ပြိုးသေးတဲ့ဒေသကိုအခြေခံဆောက်ဝင်တဲ့ခေတ်ပညာရေးတွေယူဆောင်ပေးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပေမဲ့ပြည်ပရောက်ဒီဘက်အများစုကတော့တရုတ်အာဏာရကွန်မြူနစ်ပါတီဟာဒီဘက်မှာဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ပြီးတော့ဒီဘက်ယဉ်ကျေးမှုကိုဖျက်ဆီးပစ်နေတယ်လို့ဆွဆွဲပါတယ်။
စစ်တပ်ကွဲပြီးလက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့ဆူဒန်နိုင်ငံမှာယာယီအပြစ်ခတ်ရစရေးတပ်တန်းတိုးနိုင်မှုကြုံစားနေပေမဲ့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေစေလို့ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးအဗ်ဒူအီဒင်ကကြာတာပရင်းတွေကတယ်လီဖုန်းကနေတဆင့်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ
် My plea today is not only the ceasefire must be respected
ဟလိုဒါအဓိကပန်ကြားလိုတာကတော့တိုက်ပွဲတွေရပ်ပြီးအပြစ်ကရစဲရေးကိုလေးစားလိုက်နာဖို့အပြင်လိုအပ်နေသူတွေစီလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ဖို့မတူညီတဲ့လမ်းကြောင်းတွေကနေတဆင့်လူသားချင်းစာနာမှုဆိုင်ရာဇင်းကြံလမ်းကြောင်းတွေဖွင့်ပေးဖို့လိုအပ်ကြောင်းကုလသမဂ္ဂဌာနကိုယ်စားလှယ်ကပြောဆိုသားတာပါဆူဒန်နိုင်ငံအနောက်ပိုင်းဒါဖောဒေသမှာလည်းအခြေအနေတွေအလွန်မဆွေရကြောင်းပြောဆိုပါတယ်ဒပိုင်နယ်ထဲမှာပဲဧပြီလ15ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာသူတွေကိုနေဆက်ဖွင့်လက်ခံပေးဖို့ဆူဒန်နိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကိုလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတိုက်တွန်းထားပါတယ
် VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာအရေးအဓိကကြတဲ့အစုဖွဲ့တွေကြားမတူကွဲပြားတဲ့ရည်တည်ချက်နဲ့အမြင်သဘောထားကွာချက်တွေကိုဆက်ဆက်ပေးဖို့အာဆီယံလက်ကျဥက္ကဋ္ဌအနေနဲ့ချက်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူရီကကြေညာပွဲနေမှာပြောပါတယ်။မကြခင်ချင်းပါတော့မယ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်ဖို့ဂျကာတာသမ္မတအင်ဒိုမှာပြုလုပ်တဲ့ဆွေးနွေးပွဲတက်ရောက်လာတဲ့နိုင်ငံရဲ့ဝန်ကြီးမာဆူရီကအခုလိုပြောတာပါ။အင်ဒိုနီးရှားဟာအာဆီယံလက်ကျဥက္ကဋ္ဌအနေနဲ့အဖွဲ့အစည်းလုံးနဲ့ပွင့်လင်းစွာထိတိဆက်ဆံနိုင်ရေးအတွက်တက်နိုင်သမျှအခြေခြေပြင်းပြင်းလမ်းဖွင့်ဆောင်ရွက်မှာဖြစ်တယ်လို့အားလုံးရဲ့အမြင်တွေကိုနားထောင်ပြီးမတူကွဲပြားမှုတွေရော့အောင်လုပ်မယ်လို့ပြောပါတယ်။မြန်မာရေးဖြည့်ရှင်းမှုဟာလေကူတဲ့ကိစ္စမဟုတ်ပေမဲ့အင်ဒိုနီးရှားကဆက်စ조사မှာဖြစ်ပြီးအင်ဒိုနီးရှားကမြန်မာစစ်တပ်တာဝန်ရှိသူတွေ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတွေအပြင်နိုင်ငံရေးပါတီအများအပြားကိုပါဆက်သွယ်ဆောင်ရွက်မယ်လို့လည်းဝန်ကြီးမာဆူရီကပြောပါတယ်။2023အာဆီယံထိပ်သီးအစည်းအဝေးကိုတော့မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးအရာကိုစားမပြုသူကိုသာလာရောက်ခွင့်ပေးဖို့ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လာမယ့်ထိပ်သီးအစည်းအဝေးမှာမျက်နှာစုံညီဆွေးနွေးပွဲနဲ့ retreat ဆွေးနွေးပွဲတွေကျင်းပဖို့ရှိပြီးဒီ retreat ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်အာဆီယံဘုံသဘောတူညီချက်9ရဲ့အကောင့်ထယ်ဖို့ရေးကိစ္စရပ်ကိုအာဆီယံခေါင်းဆောင်တွေကြားဆွေးနွေးမယ်လို့လည်းပြောပါတယ်။သမ္မတဂျိုကိုဗီဒိုဒိုရဲ့လမ်းညွှန်ချက်အရဒီနေ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအရေးကိုဆွေးနွေးမှာဖြစ်ပေမဲ့အာဆီယံအတိုင်းဝိုင်းတိုးတက်မှုအရှိန်မြင့်တင်ရေးပေါ်တာဦးစားပေးကိစ္စဖြစ်ကြောင်းလည်းပြောပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုမေလ10ရက်17ရက်တွင်မှာအရှိနာဆူတန်ဂရာကလာပူဝင်ဘာဂျိုးမှာကျင်းပမှာလည်းဖြစ်ပါတယ
်။နော်ဝေးဘူဘန်ရဲ့ကမ္ဘာအကြီးဆုံးရန်ပုံငွေဒေါ်လာ 1.4 ထရီလီယံတဲကနေမြန်မာစစ်တပ်နဲ့ဆက်ဆံမှုတွေရှိနေတဲ့တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေက ရေနံနဲ့တဘာဝတောင်းမွေကုမ္ပဏီနှစ်ခုကိုကြာတာပရင်းနေတုန်းကထုတ်ပယ်လိုက်ပါတယ်။တောင်ကိုရီးယားဆူအပိုင်းကိုရီးယားတဘာဝတောင်းမွေကော်ပိုရေးရှင်း KOGAS နဲ့အိန္ဒိယအဆူအပိုင်းတောင်းမွေကုမ္ပဏီ GAIL Gil India Limited တို့ကိုရန်ပုံငွေတင်းကနေထုတ်ပယ်လိုက်တာဖြစ်တဲ့အကြောင်း Norway Boho Bank ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။စစ်ပွဲဒါမှမဟုတ်ပဋိပက္ခတွေမှာလူသားချင်းတူးစီရဲ့အခွင့်အရေးတွေကိုလက်မခံနိုင်လောက်အောင်ပြင်းပြထန်ထန်ချုပ်ဖောက်မှုတွေမှာဒီကုမ္ပဏီတွေကပါဝင်ပတ်သက်နေတယ်လို့နော်ဝေးငွေကြေးရန်ပုံငွေအဖွဲ့ကပြောဆိုပါတယ်ဒီလိုလိုရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံကစစ်တပ်နဲ့ဆက်နွယ်တွေနဲ့အဖွဲ့အစည်းတစ်ခုစီနဲ့ဒီကုမ္ပဏီတွေကစီးပွားရေးပူးပေါင်းဆောင်ရွက်နေတဲ့အတွက်ဖြစ်တယ်လို့နော်ဝေးဂျီဖိုဘန်ရဲ့ယင်းနီမြို့နယ်မှုအုပ်ချုပ်ရေးအဖွဲ့ကပြောဆိုပါတယ်ဒီလိုအရေးယူခံရမှုနဲ့ပတ်သက်ပြီးGill India Company ဘက်ကမှတ်ချက်ပေးဖို့ Rider သတင်းဌာနကဆက်သွယ်ခဲ့ပေမဲ့တုံ့ပြန်တာမရှိသလိုကိုရီးယားသဘာဝတန်ခွေကော်ပိုရေးရှင်းကိုလည်းလောလောဆယ်မှာဆက်သွယ်လို့မရရှိပါဘူ
း။အိန္ဒိယနဲ့တရုတ်နယ်စပ်ကနှစ်နိုင်ငံတက်သားထောင်နဲ့ချီချတာက၃နှစ်ရှိနေပြီဖြစ်တဲ့အငင်းဖွားစွဲအရှိပိုင်းလာတဲ့ data မှာနှစ်နိုင်ငံသဘောတူညီချက်ကိုတရုတ်ဘက်ကချိုးဖောက်တယ်လို့ကြက်သပရိတ်နယ်မှာအိန္ဒိယဘက်ကဆွဆွဲပါတယ်။အိန္ဒိယကာကွယ်ဝန်ကြီးရတ်နာစင်ဟာအိန္ဒိယကိုလာရောက်တဲ့တရုတ်ကာကွယ်ဝန်ကြီးလီရှန်ဖူးနဲ့တွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုရင်းနှီးနှီးဆွေးနွေးတယ်လို့အိန္ဒိယကာကွယ်ဝန်ကြီးဌာနကပြောပါတယ်။နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းမှုပေါ်မူတည်ပြီးနှစ်နိုင်ငံဆက်ဆံရေးတိုးတက်မှာရှိဖြစ်တဲ့အတွက်နယ်စပ်ပြဿနာအလုံးလက်ရှိရထားတဲ့သဘောတူညီချက်ပေါ်မူတည်ဖြည့်ရှင်းဖို့လိုတယ်လို့လည်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်ဘက်ကတော့တစုံတရာတုံ့ပြန်ပြောကြတာမရှိသေးပါဘူ
း။မေလ14ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိတဲ့ထိုင်းနိုင်ငံမှာဆေးကြောက်ကိုဒစိတပိုင်းတရားဝင်ခွင့်ပြုခဲ့တဲ့မွန်တိုင်ပါတီကသူ့ပြိုင်ဘက်တွေကဒီဆေးကြောက်မူဝါဒနဲ့ပတ်သက်ပြီးနိုင်ငံရေးကစားနေတယ်လို့စွပ်စွဲလိုက်ပါတယ်။ရွေးကောက်ပွဲအပြီးညွန်ပေါင်းအစိုးရဖွဲ့ရင်ဆေးကြောက်ဆိုင်ရာမူဝါဒတွေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအပေးယူအလျှော်အတင်းလှုပ်ညှိနှိုင်းမှာမဟုတ်ဘူးလို့လည်းသတိပေးပြောဆိုပါတယ်။စေကြောက်ကိုအပျော်သုံးနေကြပြီးတကယ်ချမ်းသာသွားတဲ့သူတွေကအရင်နည်းတွေတကိုပဲပြိုင်ဘက်ဖွေထိုင်းပါတီအတွင်ထရေဒင်းမှုချုပ်ကအရင်အပတ်ထက်ကမဲဆက်ပွဲတစ်ခုမှထက်သွင်းပြောဆိုသွားတယ်လို့စေကြောက်ကိစ္စနဲ့နိုင်ငံရေးတိုက်ခိုက်တာမလုပ်ဖို့ပွန်ချထိုင်းပါတီကတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒီရဲ့အတန်းလဲအစီအစဉ်ကိုဆက်လက်ထုတ်လည်နေတာဖြစ်ပါတယ်သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဦးစွာတင်ပြပေးပါမယ်ပထမအဆုံးအနေနဲ့တင်ပြလိုတဲ့အကြောင်းအရာကတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်ဘန်ကင်မွန်းရဲ့မြန်မာနိုင်ငံခရီးစဉ်အပြီးနိုင်ပိုင်းအကြမှာအရသာဆေးရုံတစ်ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့လောက်ရကိုကြည့်ရင်စစ်ကောင်စီကိုတန်တပန်ရေးနဲ့ချင်းကပ်တဲ့နီလန်အောင်မြင်မှုမရှိဘူးလို့NUG သမရာယုံပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပိုတိုးလာခြင်းစစ်ကောင်းဆောင်တွေကဘန်ကီမွန်းကိုတရုတ်ရုတ်တရက်ဖိတ်ခေါ်ဆွေးနွေးခဲ့တာဘာကြောင့်ပါသလဲမစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံခရီးစဉ်အပေါ်သုံးသပ်ချက်အမြင်တွေကိုမတ်အင်ဂျင်နိုင်ငံစူးစီးတင်ပြထားပါတယ
် The Elders ကမ္ဘာအထင်ကရခေါင်းဆောင်ကြီးများအဖွဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဘန်ကီမွန်းဟာသူရဲ့ခီးစဉ်တွင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိပ်ပိုင်းစစ်ကောင်ဆောင်တွေနဲ့တင်းလာနေကတွေ့ဆုံခဲ့တာပါစစ်ကောင်စီဘက်ကလည်းဘန်ကီမူခီးစဉ်နဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်ဘန်ကီမွန်ခီးစင်နဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားကိုသမရာယုံပြောခွင့်ရဦးကျော်စောက VOE ကိုခုလိုပြောပါတယ
်ဒီဒီမျိုးဒီပလိုမတစ်တာမနီလန်ရပြောလို့သူနားလည်းမလဲနားလည်းထောက်အောင်မဟုတ်ဒီမစ္စတာဘန်ကီမွန်ရဲ့မီဒီယာရီလီးစ်နောက်ဆုံးမှာထည့်ထားတယ်မြန်မာစစ်တပ်ကအရင်ဆုံးဒီ first steps ပေါ့နော်ခြေလမ်းနေအမြဲလုပ်ရမယ်ဆိုပြီးတော့သူတောင်းဆိုသွားတယ်အဲတောင်းဆိုပြီးတဲ့အခါမှာဖြစ်ချင်းပဲမေဟောင်းနိုင်ရဲ့မြန်မာနိုင်ငံရဲ့အကြမ်းဖက်စစ်တပ်ကဒီကရင်ပြည်နယ်ကြားပြည်နယ်ဒီဖေကုံမြို့နယ်မှာရှိတဲ့အရက်သားစေယုံတီကိုသွားပြီးတော့လေကြောင်းအောင်ပုံချက်တိုက်ခိုက်တယ်ပေါ့နော်အဲ့တော့ကြည့်ချင်းအဲ့ဒါကိုကြည့်ချင်းအပြင်မြန်မာနိုင်ငံကဒီဘန်ကီမွန်းပြောတာကိုပြုစားသူ့ရဲ့စစ်တပ်ကနေပြီးတော့ခြေလမ်းအငင်းဆုံးလှမ်းအောင်လဲဆိုတော့ပါခြေလမ်းလမ်းပြသွားတယ်စေယုံပုံချက်ပြသွားတယ်လေဆိုတော့အဲ့ဒါဆိုတော့ဒီအခုအချိန်မှာတော့ဒီလိုမျိုး statement တွေထုတ်ပြီးတော့ဒီဒီလူကြီးဆန်ဆန်စကားပြောနေဖို့အချိန်မဟုတ်တော့ပါဘူး။မင်းအောင်လိုင်ကို photo op အခွင့်အရေးပေးဖို့အချိန်မဟုတ်တော့ပါဘူး။မင်းအောင်လိုင်ကဒီဟာကိုသူ့ရဲ့ legitimacy ရတယ်လို့သူယူဆပြီးတော့ ချက်အရက်သားတွေကိုအချက်ဘက်ကိုပို့ပြီးမြင့်တယ်ပြီးလုပ်မယ်ဆိုတော့တက်တည်တာကားတွေဒီကုတဲ့ဘောင်ရင်တော့ဟိုကနေရှိခဲ့ပြီးပြီဒါကြောင့်ဒီအချိန်ရဆိုရင်မင်းအွန်လိုင်းနဲ့စစ်ဒီအချက်ဘက်စစ်တပ်ကိုပြင်းပြင်းထန်ထန်နဲ့ကွန်ကရစ်ပေါ့နော်ခိုင်မာတဲ့အရေးယူမှုတွေပြုလုပ်အောင်အချိန်ရောက်ပြီဆိုတော့ပြောကြားချင်ပါတယ်
မြန်မာစစ်ကောင်းဆောင်တွေရဲ့ဖိတ်ကြားချက်နဲ့ကြိုတင်ကြေညာခြင်းမရှိဘဲပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရုတ်တရက်သွားရောက်ခဲ့တဲ့ဘန်ကီမွန်ခီးစင်နဲ့ပတ်သက်လို့ထူးခြားချက်တွေရှိနေတယ်လို့အမေရိကန်အခြေစိုက်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာတင့်ဆွေက VOA ကိုခုလိုပြောပါတယ်
။သူရဲ့တရားဝင်မီဒီယာထုတ်ပြန်ချက်မှာကိုကဒီအကြမ်းဖက်မှုတွေကိုရပ်တန့်ရေးကိုဥတီတဲ့ဒီမိုကရေစီကြတဲ့အားလုံးနဲ့ပါဝင်တဲ့ဖြစ်ရှင်းမှုတစ်ခုကိုသူဥတီဖို့အတွက်သူစူးစမ်းလေးလာဖို့လာတယ်လို့ပြောပါတယ်။ထူးခြားတာကအဲ့ဒီမှာ NUG ဆိုတဲ့အတုံးနှုံးသက္ကလုံးပါအတိအကျပါတယ်ခင်ဗျ။ NUG နဲ့တူတယ်မတူတာတပိုင်းပေါ့နော်။နောက် Banky Morning ဒီ The Elder Support ဟာတကဘာလုံးမှာသူဘာလုပ်နေသလဲဟုလည်းကျွန်တော်တို့ကြည့်ရလိမ့်မယ်။ကြည့်တဲ့အခါမှာသူဒီ Ukraine ကိုရုရှားတိုက်တဲ့ကိစ္စကလည်းပြင်းပြင်းထန်ထန်သူကကန့်ကွက်တယ်။နောက်တစ်ခါကမ္ဘာရာသီဥတုကိစ္စတွေလည်းသူဘက်ကဟိုအပြုသဘောဆောင်တဲ့ရည်ရည်ချက်ကရက်တယ်ခင်ဗျ
။ဒါဆိုရင်မြန်မာစစ်ကောင်ဆောင်တွေကဘန်ကီမွန်းကိုဘာကြောင့်ရုတ်တရက်ဖိတ်ခေါ်ခဲ့ပါသလဲ
။စစ်ကောင်စီကအကြက်တဲ့အနာသိန်းကစားတဲ့ပူပြီးသူကအကြက်တဲ့ရောက်လာတယ်။သူဟာဒီအကြက်တဲ့ truck box ကိုအစတော့တစ်နှစ်အတွင်းတည်းသူအဆင်ပြေမယ်လို့ထင်ခဲ့တာပါ။နှစ်နှစ်လည်းအဆင်မပြေတော့အကြက်တဲ့ထွက်ပေါက်ရဖို့အတွက်သူယူကော့ဘော့ကိစ္စကိုပဲစောင်းပေးနေတယ်။ဒါပေမဲ့ယူကော့ဘော့ကိစ္စကလည်းပို့ပြီးတော့သူတို့အတွက်ပေါ့နော်အခက်အခဲရှိနေတယ်။အချိန်တည်းမှာဒီစကိုင်းတိုင်းအပဝုံပေါ့ကြရပြည်နယ်ရောကချင်ပြည်ချင်းပြည်နယ်ရောစသဖြင့်ဒေသမှာတိုက်ပွဲတွေကြီးနေတဲ့အချိန်သူဟာတနည်းအားဖြင့်နမယ်ပြတ်ဆိုးတဲ့ဆိုးနေတဲ့အချိန်မှာအဲရသလောက်ကြီးလောက်ကြည့်မယ်ဆိုပြီးတော့နိုင်ငံတကာကလာတဲ့ပုဂ္ဂိုလ်ကိုဖိတ်လိုက်တာလေတစ်ချက်ခုအချက်တခုပါဝင်မယ်လို့ကျွန်တော်ယူဆပါတယ
် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကတော့ဘန်ကီမွန်ရဲ့မြန်မာနိုင်ငံခီးစဉ်ကိုရှုံချခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဘန်ကီမွန်တို့တန်တမာရေးအရာလက်ဆွဲနှုတ်ဆက်နေတဲ့ပုံရိပ်တွေဟာမြန်မာနိုင်ငံတဝန်းလူသားတို့အပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်ကောင်စီကိုအရေးယူဖို့အထူးကြံဖြစ်အောင်ဖိအားပေးဖို့ကြိုးပမ်းချက်တွေကိုဖြတ်တောက်လိုက်တာဖြစ်တယ်လို့ VOA ကိုအီးမေးလ်နဲ့တုံ့ပြန်ရေးသားခဲ့ပါတယ်ရှင
်။မိုင်းဂျင်နိုင်တင်ပြသွားတာဖြစ်ပါတယ်ဆက်လက်တင်ပြမယ်အကြောင်းအရာတစ်ခုကတော့လိင်စိတ်ခံယူမှုကွဲပြားတဲ့ LGBTQ အတိုင်းအဝိုင်းကလူအများအပြားရဲ့ရှောက်ထားမှုတွေကြောင့်တရားဝင်လိင်တူချင်းလက်ထပ်ကွင့်ဆိုင်ရာသမိုင်းဝင်ကြာနာမှုကိုအိန္ဒိယတရားရုံးချုပ်ကစတင်ဆောင်ရွက်နေပါတယ်။ VOA သတင်းတောက်အန်တနာပရာချာကလိန်တူစုံမဲ့သူဇုံတွဲနဲ့နယူးဒေလီမြို့တော်မှာတွေ့ဆုံပြီးသူတို့အတွက်ထင်းများလက်ထပ်ခွင့်ရရေးဘာကြောင့်အရေးကြီးတဲ့စုရတွေကိုစူးစီးတင်ပြထားပါတယ်။မတ်သိန်ကီထိုက်ကတင်ပြပေးမှာပါ
။လိန်တူစုံမဲ့သူဂေးစုံတွဲရဲ့ဂရိသစာပြုပွဲကိုလွန်ခဲ့တဲ့တနှစ်ခွဲကအိန္ဒိယအစဉ်အလာမင်္ဂလာဆောင်ပွဲနဲ့ကျင်းပခဲ့တာပါ။ဒါပေမဲ့အိန္ဒိယမှာလိင်တူလက်ထပ်ခွင့်ကိုအတိအမှန်မပြုရာကြောင့်တရားဝင်တော့မဟုတ်ပါဘူး။တရားဝင်လက်ထပ်ခွင့်လျှောက်ထားသူစူပရီယိုချက်ရာဘူတီက
I think the emotional part
ကျွန်တော်စိတ်ထဲမှာအဘေးကိုကျွန်တော်ခင်မွန်းအဖြစ်သတ်မှတ်ချင်ပါတယ်။သူတွေမဟုတ်ပါဘူး။အမေမိသားစုကကျွန်တော်တို့ကိုလက်ခံခဲ့ပါတယ်။ကျွန်တော်အမေအနေနဲ့လည်းအဘေးကိုသူ့သတ်မှတ်အနေနဲ့တရားဝင်မှုရှိရှိဂုဏ်ယူမှုအပြည့်နဲ့ပုံမှန်လင်းလင်းသတ်မှတ်စေချင်ပါတယ်။
အဘိဓာန်နဲ့စူပရီယိုချက်ရာဘူတီတို့ဇုံတွဲအပါအဝင် LGBTQ အတိုင်းဝိုင်းတွင်ကဇုံတွဲတွေအများအပြားရဲ့လိင်တူလက်ထပ်မှုတရားဝင်ဖြစ်ရေးလျှောက်ထားချက်ကိုတရားရုံးချုပ်ကကြားနာနေပါပြီ။လွန်ခဲ့တဲ့10နှစ်ချင်းတွေတဲ့ဒေတီဆိုက်တစ်ခုမှတွေ့ခဲ့ခြင်းကစားလို့သူတို့နှစ်ဦးရဲ့လိင်တူဇုံတွဲဆက်ဆံရေးဟာဆိုရင်တခြားသောလိင်ကွဲပြားတဲ့ဇုံတွဲတွေနဲ့အလားတူပဲရှိခဲ့ပါတယ်။လိင်တူလက်ထပ်ခွင့်ရရေးလျှောက်ထားသူအဘိဓာန်က
as part of the relationship
ဆက်ဆံရေးပိုင်းအရာအကြောင်းအရာတွေကိုဘယ်လိုကင်တွယ်ကြမလဲကို့အတွက်ကို့အတ္တထက်တဦးနဲ့တဦးဘယ်လိုတန်ဖိုးထားကြမလဲဆိုတဲ့အပိုင်းမှာကျွန်တော်တို့နှစ်ဦးလုံးရင့်ကျက်လာကြပါတယ
်အခုအချိန်မှာတော့တခြားသောလိမ်မတူတဲ့ဇုံတွဲတွေရထားတဲ့အခွင့်အရေးမျိုးနဲ့ဒန်းတူရဖို့သူတို့ကလှူလာနေကြပါတယ်လိမ်တူလက်ထပ်ခွင့်လျှောက်ထားသူအဘိဓာန်က
ဂျမားရေးအာမခံခလေးမွေးစားမှုအ
အမွေဆက်ခံမှုတို့လိုကိစ္စတွေပါဝင်ပါတယ်ဒီအခွင့်အရေးတစ်ခုမှကျွန်တော်တို့မရပါဘူး
Superio Chakrabuti ကတော့
Till today if I need to
ဒီကနေ့ဒီလျှောက်လာတခုခုဖြစ်ရမယ်ဆိုရင် single လူလို့ဆိုပြီးရေးရပါတယ်ဒီကိစ္စကကျွန်တော်တို့ရဲ့နေဆာတူကကိစ္စဖြစ်လာပါတယ
်သူတို့နှစ်ဦး COVID-19 ဖြစ်ခဲ့တဲ့ကိစ္စကတရားရုံးကိုလျှောက်ထားရေးဖြစ်စေခဲ့တဲ့အဓိကအကြောင်းရင်းမှာ
You know it just made us
ဆာရဲစာရန်တွေမှာလည်းတယောက်နဲ့တယောက်လက်မှတ်ထိုးပေးလို့မရနိုင်ပါဘူးကျွန်တော်စေယုံတရားလို့ခွဲစိတ်ဖို့ဒါမှမဟုတ်လေတခုခုအတွက်ကျွန်တော်အတွက်ဆုံးဖြတ်ပေးဖို့တယောက်ယောက်ကိုလိုခဲ့တယ်ဆိုရင်လေစူပီရီယိုကကျွန်တော်အတွက်ဆုံးဖြတ်ပေးလို့မရနိုင်ပါဘူ
းလိန်တူချင်းလက်ထက်မှုဟာဆိုရင်လူမှုရေးနဲ့ဘာသာရေးဆိုင်ရာစံနှုန်းတွေကိုရော့ပါစေတဲ့ရေပေါ်စီလူတန်းစာရဲ့အတွေ့အခေါ်တစ်ခုလို့အစိုးရကသုံးနှုန်းပြောဆိုပြီးပြင်းပြင်းထန်ထန်ဆန့်ကျင်ထားပါတယ်လိန်စိတ်ခံယူမှုကွဲပြားသူများအခွင့်အရေးလှုပ်ရှားသူတွေကတော့ဒီအချက်ကိုသဘောမတူကြပါဘူးအန်ချာလီဂိုပါလန်ကNES Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်ပါတယ
် You'll be looking at people
လက်ထက်ထိများမှုလိုမျိုးလူဖွဲ့စည်းကနေတိတ်ကိုတံမိုးထားတဲ့ကိစ္စမျိုးကိုဆောင်ရွက်လိုတဲ့လူတွေကိုကြည့်ရအောင်ပါလက်ထက်ထိများမှုဟာတဦးနဲ့တဦးမြစ်တာထားမှုတဦးနဲ့တဦးဂရုစိုက်မှုနဲ့ဂရုတစ္ဆာပြုမှုကိုရည်ညွှန်းတာဖြစ်ပါတယ
်အိန္ဒိယဟာရိုးရာဓလေ့ထုံနှံတွေကိုအများစုလိုက်နာကြဆဲဖြစ်တာကြောင့်ဥပဒေတွေပေါ်လာပြီးနောက်မှာလူအဖွဲ့အစည်းကလက်ခံချလိုက်မယ်လို့လျှောက်ထားသူတွေကပြောပါတယ်။လိန်တူဆက်ဆံမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်တဲ့ဥပဒေကိုလွန်ခဲ့တဲ့5နှစ်တုန်းကတရားရုံးကပယ်ဖျက်ပြီးတဲ့နောက်လိန်တူဆက်ဆံရေးဆိုင်ရာဆွေးနွေးပြောဆိုမှုတွေပိုပြီးလွယ်ကူလာစေတယ်လို့ချက်ကရာဘူတီကပြောပါတယ်
။ People don't say
လိန်တူဆုံမဲ့သူဂေးဆိုတာကိုလူတွေကတူတူတက်တက်မပြောကြတော့ပါဘူး။ဒီအကြောင်းကိုပြောရဲဆိုရဲဖြစ်နေကြပါပြီ LGBTQ အတိုင်းဝိုင်းနေမဟုတ်ပါဘူ
းတရားစီရင်ချက်ကိုစောင့်ဆိုင်းနေကြတဲ့ဒီစုံတွဲဟာဆိုရင်သူတို့ရဲ့မင်္ဂလာဆောင်ပွဲလိုမျိုးမင်္ဂလာပွဲတွေကိုလည်းတရားဝင်မင်္ဂလာပွဲအဖြစ်တနည်းနည်းမှာအတိအမှတ်ပြုလာမယ်လို့မျှော်လင့်နေကြပါတယ်ရှင
်မတ်တင်ဂီတိုက်ပြောပြသွားတာပါခင်ဗျာဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်အမေရိကန်အစိုးရရဲ့ပြည်내ဥပဒေပြုအမတ်တွေဟာနေစဉ်သုံးကုန်ပစ္စည်းတွေထဲမှာ PFAS PFAS လို့ခေါ်တဲ့အစိတ်အသင့်ဓာတုပစ္စည်းတွေအသုံးပြုမှုကိုကန့်တတ်ဖို့ဒါအပြင်တောက်သုံးရေထဲမှာပါနေတဲ့ပနာမကိုထိန်းချုပ်ဖို့ကြိုးပမ်းအချိန်မြင့်ဆောင်ရွက်နေပါတယ်ခင်ဗျာ VOA သတင်းတောက် Bronica Valerat Iglesia ရဲ့သတင်းဆောင်ပါကိုကိုငိမ့်ချန်းအေကဆက်ပြောပြမှာပါ
PFAS လို့ခေါ်တဲ့ဒီအစိတ်အသင့်ဓာတုပစ္စည်းတွေကရိုးရိုးသမန်မျက်စိနဲ့ကြည့်ရင်မမြင်နိုင်ပါဘူး။သူကအပူဓာန်၊ဆီနဲ့ရေဓာန်ကိုခံနိုင်လို့ရေစုခံအဝတ်အစားတွေနဲ့မကတ်တဲ့ဒေအိုးတွေလို၄စင်သုံးပစ္စည်းတွေမှာအသုံးပြုပါတယ်။ဒါပေမဲ့ဒီဓာတုပစ္စည်းတွေကကင်ဆာအပါအဝင်ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့လည်းဆက်ဆက်မှုကပိုများလာနေပါတယ်။ဒါကြောင့်ဒီဓာတုပစ္စည်းအမျိုးအစားအလုံးကို၄စင်သုံးပစ္စည်းတွေကပယ်ရှားပြေကအလင်းမြန်အရေးကြီးလာတယ်လို့ယူဝဗေဒပေါပေါခဂရီဟမ်ပီးစလီကပြောပါတယ
် There is regulatory action being considered by several state houses
ဒီနေ့အတော်များများကဥပဒေပြုလွတ်တော်မှာစီမင်းစီကနေချမှတ်ဖို့စဉ်းစားပြီးဒီကိစ္စကိုအရေးယူတုံ့ပြန်နိုင်ဖို့လုပ်နေပါတယ်ဒီဓာတုပစ္စည်းတွေတုံးတဲ့ကုန်ထုတ်လုပ်ငန်းတွေကလည်းဒီကိစ္စဖြေရှင်းနိုင်ဖို့လုပ်နေကြပါပြီးအပြောင်းလဲလုပ်ဖို့ကဝေကုန်ကြေးကျများပါမယ်ဒါပေမဲ့ဒါကိုမလုပ်ရင်နောက်ဆက်တွဲဖြစ်လာမယ်တရားစွဲခံရမှုတွေထက်တော့ငွေကုန်တာအများကြီးတက်တာပါလိမ့်မယ
်စိတ်တော့ဖြစ်စေတဲ့ဓာတုပစ္စည်းတွေကိုရေကအလွယ်တကူသယ်ဆောင်သွားနိုင်ပါတယ်ဒါကြောင့်ဒီနှစ်မတ်လထဲမှာသဘောပတ်ဝန်းကျင်ကာဝေးရေးအေဂျင်စီ EPA က PFAS အမျိုးအစား6ခုတောက်သုံးရေမှာပါဝင်မှုနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးအနှံ့လိုက်နာကျင့်သုံးရမယ်ကျွမ်းမာရေးကာဝေးရေးစံနှုန်းတစ်ခုကိုအဆိုပြုခဲ့ပါတယ် EPA က2023ဒီနှစ်ကုန်မှာဒီစီမင်းကိုအပြီးတက်နိုင်မှုမျှော်လင့်ထားပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်သူရေးပေးဝေမှုစနစ် 6,300 ဟာဒီစံနှုန်းနဲ့အညီလိုက်နာပြီးလိုက်လံပြောင်းလဲနိုင်မှုအတွက်၃နှစ်ကြာအချိန်ရမယ်လို့ VA ကိုပေးပို့တဲ့ EPA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအစီအမံတွေကအမေရိကန်နိုင်ငံကလူသန်း100နီးပါးအတွက် PFAS ထိထွေးမှုကို short ချနိုင်မယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းသိပ္ပံပညာဘက်ကလည်းဒီပြဿနာကိုဖြေရှင်းနိုင်မှုစူးစမ်းနေပါတယ်။Arizona ပြည်နယ်တက္ကသိုလ်ကသဘောပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာပညာရှင် Bruce Ripman ကကာဗွန်ဓာတ်နဲ့ဖလိုရင်းဓာတ်နှမျိုးကြားမှာခိုင်ခိုင်မာမာဆက်နွယ်နေတာကိုခြေဖြတ်နိုင်မယ့်နည်းပညာကိုစီးပွားရေးလုပ်ငန်းတွေမှာခြေခြေပြန့်ပြန့်အသုံးပြုလာနိုင်မှုလေ့လာသုတေသနပြုနေပါတယ်။ ဒီဆက်နွယ်မှုကြောင့် PFAS accepting ဓာတ်ဥဒက်ကသဘာဝပတ်ဝန်းကျင်မှာအလွယ်တကူပျောက်ပြယ်ဖို့ခဲယဉ်နေပြီးသူ့ကိုထာဝရဓာတ်ဥပစ္စည်းလို့ခေါ်ဆိုနေရတာလို့ Redman ကရှင်းပြပါတယ
် hydrogen gas
hydrogen ဓာတ်ငွေ့ကို electron ရဲ့အရင်းအမြစ်အဖြစ်သုံးပြုပါတယ်ပြီးတော့ဓာတ်ကိုပစ္စည်းသုံးပြီး fluorine atom တွေကိုစတင်ဖယ်ရှားပြပါတယ်နောက်တော့ဒီ molecule တွေကသဘာဝအလျောက်ပျောက်ကွယ်သွားနိုင်မဲ့ဇီဝရုပ်ကျွင်းတွေဖြစ်လာပါတယ်ပြီးတော့အလုတ်ကိုပြင်းမြောက်စေမဲ့အနုဇီဝပိုးတွေ bacteria တွေစီပြောင်းပေးပါတယ
်ကနေဒါနိုင်ငံကပမောက္ခမချိမူစနေကတော့ဒီအစိတ်တဲ့ဓာတ်တွေကိုစစ်ထုတ်ပစ်နိုင်မဲ့နီလန်းသစ်တစ်ခုကိုတီထွေးနေပါတယ်။ဒါကိုသူကအမေရိကန်နိုင်ငံမှာလက်တွေ့အကောင့်ထဲပေါ်ဖို့အတွက်ဒီနည်းပညာကိုယူဆောင်လာနိုင်မှုမျှော်လင့်ထားတယ်လို့ဆိုပါတယ
်။ That not only can capture all types of PFAS.
ဒါက PFAS အမျိုးအစားအလုံးကိုစုပ်ယူနိုင်တာအပြင်ဒီပစ္စည်းတွေကိုပြန်လည်ထုတ်လုပ်နိုင်ပြီးပြန်လည်အသုံးပြုနိုင်မှာပါ
။ဒါပေမဲ့လူအများကြားမှာတော့ရေနဲ့နေစဉ်သုံးပစ္စည်းတွေမှာ PFAS ဓာတ်ညဉ့်ညံအစိတ်သစ်မှုကိုဖြစ်ရှိမှုကြိုးပမ်းချက်တွေကအလင်းမြန်နဲ့တိုးတက်မလာဘူးဆိုပြီးစိုးရိမ်မှုတွေရှိနေတယ်လို့ Virginia ပြည်နယ်ကအချို့မြတ်မဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့ James River အဖွဲ့က Aaron Riley ကထောက်ပြပါတယ
် It's not on the consumer to really try to be
သူတို့ကကာကွယ်နိုင်ရေးစ조사ဖို့ကစားသုံးသူတွေအပေါ်မှာတကယ်ကိုတာဝန်မရှိပါဘူးတကယ်လို့ရမှာကဒီဓာတ်ပစ္စည်းတွေကိုဘယ်နေရာမှာသုံးနိုင်တယ်လဲဘလို့သုံးနိုင်တယ်လဲဘလို့တစိကဖော်ပြရမလဲဆိုတဲ့စီမင်းစည်းကမ်းတွေကိုရေးဆွဲဖို့ပါ
အမေရိကန်ကအဝတ်အထည်နဲ့ဖက်နှက်အသင်းလိုနောက်တစ်ခုကတကိုယ်ရေးစောက်ရှောက်မှုထုတ်ကုန်တွေကောင်စီအဖွဲ့ဝင်လူတွေမှာ PFAS ပစ္စည်းတွေထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်ပါတယ်။သူတို့အဖွဲ့ဝင်ကုမ္ပဏီတွေက PFAS ကိုရွေချက်ရှိရှိနဲ့အသုံးပြုတာကိုရပ်တန့်ဖို့နဲ့ဘေးကင်းတဲ့ထုတ်ကုန်တွေထုတ်လုပ်နိုင်ဖို့နည်းပညာရအစစ်မြစ်စမ်းသစ်တီထွင်မှုတွေလုပ်ဖို့ကတိပြုထားကြောင်းအဲ့ဒီအသင်းအဖွဲ့နှစ်ဖွဲ့ကပြောပါတယ
်။ကိုငိမ့်ချန်းအေးပြောပြသွားတာပါဆက်လက်တင်ပြလိုတဲ့အကြောင်းအရာတစ်ခုကတော့အီဂျစ်နိုင်ငံကီရက်အယ်မန်ကာဒီကျွာမှာနှစ်ပေါင်း1000ကျော်လုပ်ကင်လာတဲ့ခရုကွန်လက်မှုပညာကိုမျိုးရိုးစင်ဆက်မပြတ်လက်ဆင့်ကမ်းတည်လာခဲ့တာအခုအချိန်ထိပဲဖြစ်ပါတယ်အဖြူပလဲဖြူရောင်တန်းနဲ့ကမာကယူခွန်နေနဲ့အနုစိတ်အလားဆင်ထားတဲ့ပစ္စည်းတွေကိုရောင်းချနိုင်မှုအတွက်အလုပ်ယုံ40ဖွင့်ပြီးလုပ်ကင်နေတာဖြစ်ပါတယ် AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးတော့မတ်အီတန်စင်ကဆက်ပြီးပြောပြပါမယ်
ခရုကွန်တွေကနေလက်မှုပစ္စည်းအဖြစ်ပြောင်းလဲထားတာပါ။အီဂျစ်နိုင်ငံဆာကီယက်အယ်မန်ဒါကီကျေးရွာမှာခရုကွန်လက်မှုပစ္စည်းတွေကိုထုတ်လုပ်နေပြီးတော့ကာရိုမျိုးတော်ကကန်ကာလီလီဈေးတန်းမှာရောင်းချပါတယ်။အနုစိတ်လောက်ရတဲ့ရိုးရာခရုကွန်လက်မှုပညာကိုရွာတွေကအလုံးယုံအခု40မှာလောက်ကင်နေပါတယ်။ခရုကွန်အပိုင်းစားအသေးလေးတွေကိုတက်သားတုတ်တန်နဲ့ထိုးပြီးတော့စီရတာဖြစ်ပါတယ်
။ طبعا لازم تبن صبر عشان
تعمل ဒီဇိုင်းတွေဖန်တီးတဲ့အခါစိတ်ရှည်ရပါတယ်။ဒီဇိုင်းတစ်ခုကိုတနားရီကြာနိုင်တယ်လို့တချို့ဆိုရင်တနေကုန်တချို့များဆိုရင်တလားလောက်တောင်အချိန်ယူရတာတွေရှိပါတယ
်ခရူးကုန်ကိုဖြတ်တောက်တာဒီဇိုင်းဖန်တီးပြီးတော့လက်မှုပစ္စည်းထုတ်လုပ်တဲ့အတတ်ပညာကိုဆွေစဉ်မျိုးဆက်တစ်လျှောက်လက်ဆင့်ကန်လာခဲ့တာဖြစ်ပါလိ
မ့်ဆန်မကွန်ကွန်တလာမီလဝါရှာ
ကျွန်တော်ကဒီမှာမွေးပြီးတော့အဖေရဲ့အလုပ်ရုံမှနေကြီးပြင်တာပါဒါကြောင့်အစအဆုံးကောင်းကောင်းတင်ယူထားပါတယ
်ဒီဇိုင်းဖန်တီးသူတွေအစဉ်သက်သုံးနိုင်ဖို့ခရူးကုန်တွေကိုအရွယ်ဆုံးပုံစံမျိုးစုံရတဲ့အထိအမတ်ကစနစ်ဖြတ်တောက်ပေးပါလိ
ကျွန်တော်ကစပိုင်းဆိုင်ရာကျွမ်းကျင်သူပါအလုပ်သမားတွေအတွက်လိုအပ်တဲ့ပုံစံအရွယ်အစားတိုင်းခရုအခွန်တွေကိုကျွန်တော်ကဖြတ်တောက်ပေးတာပါ
ပရိဘောကစပွဲစစ်တူရင်နဲ့လက်ဆောင်ဘူးတွေလိုမျိုးလက်မှုပစ္စည်းတွေကိုထုတ်လုပ်နေတာပါဒီပစ္စည်းတွေကို Oman, Australia နဲ့ Japan အပါအဝင်ကမ္ဘာတဝန်းကဖောက်တယ်တွေကဝယ်ကြပါတယ်အီဂျစ်နိုင်ငံထွက် Domi Red တစ်သားပေါ်မှာခရုကိုဒီဇိုင်းပုံဖော်ထားတာဖြစ်ပါတယ်ဒီလက်မှုပစ္စည်းထုတ်လုပ်ဖို့လိုတဲ့ကိရိယာတွေနဲ့လက်ခဏာစီးကြည့်ပါလိ။ကိုဗစ်ကရောဂါကာလခီးသွားလုံငယ်နှိမ့်ွက်လာတဲ့အခါမှာလည်းပို့ပြီးတော့ခက်ခဲခဲ့ပါလိ။ခရုကိုအမှုပညာကိုပို့ပြီးတော့အလေးထားလာကြဖို့လက်မှုပညာရှင်စာရီးကမျှော်လင့်နေရပါ
။ဆန်လာကြီးရဲ့ဟဲလူဝဝနစ်စီယ
န်ဒီလက်မှုပညာကလှပါတယ်။အစိုးရအာဏာပိုင်တွေပိုအာယုံစိုက်လာရင်ကောင်းမှာပါပဲ။တိုင်းပြည်ရဲ့ရည်တနာဖြစ်တဲ့ဒီလက်မှုပညာကိုတန်ဖိုးထားသင့်ပါတယ်။ဒါမျိုးလက်ရာကိုကျွန်တော်တို့ရွာကလွဲရင်အီဂျစ်တနိုင်ငံလုံးဘယ်နေရာမှရှာမတွေ့နိုင်ပါဘူ
း။သူကခရုကွန်လက်မှုလုပ်ငန်းကို1986ခုနှစ်ကတည်းကလုပ်ကင်လာတာပါ။ခရုကွန်တွေနဲ့အလှမစင်ကြီးလက်သမားကသစ်ထည်တွေကိုအရင်ဖန်တီးရပါလေ
။ခရုကွန်တွေကိုနေရာတိုင်းမှာသုံးပါတယ်။အိမ်ကန်းသုံးပရိဘောကထမင်းစားပွဲဗလီစတဲ့နေရာစုံမှာသုံးပါတယ်
။ပလဲရောင်တန်းတဲ့လက်မှုတွေကိုကာရိုမြို့တော်မှာရောတခြားကမ္ဘာအနှံ့ကဖောက်တယ်တွေစီကိုရောင်းချပါသည်။ ဆော်ဒီအာရေဗျာ၊ဒူဘိုင်ပြင်သစ်နဲ့ဂျာမနီနိုင်ငံကဖောက်တယ်ကလည်းဒီဇိုင်းပေးပြီးမှားတာတွေကိုလည်းရောင်းချပူပါတယ်ရှင
်။မဲ့ဒါဇင်ပြောပြသွားတာပါခင်ဗျာ။ VO ရဲ့တောက်ကြနေမနေ့ဘက်အတန်းလင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါဦးမယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ချာနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အတန်လွင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113 line meter 40 kHz 9013 line meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်ဒါအပြင်ကျမရဲ့အစီအစဉ်တိုင်းရင်းသတင်းလောစတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်ပထမအဆုံးနေတော့ဥအောင်ခင်တင်ပြတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နှွေဦးတော်လိုင်းရေးမှာဂရင်းနီလက်နက်ကင်တပ်ဖွဲ့တွေပါဝင်ဆင်နွှဲနေပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါတယ
်။စစ်ကောင်စီအာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းဂရင်းနီခေါ်ကြားပြည်နယ်မှာတိုက်ပွဲပေါင်း650ဖြစ်ပွားပါတယ်စစ်ကောင်စီတပ်သား2000နီးပါးသေဆုံးပြီးကရင်နီဘက်က250ကြာဆုံးတယ်လို့တိုးတက်သောကရင်နီပြည်သူအင်အားစု PKPF ကဧပြီလ1ရက်နေ့ကကြေညာပါတယ်စစ်ရှောင်ဒုက္ခသည်134ဦးနဲ့အရက်သား300ကျော်အသက်ခံရရတယ်လို့ဆိုပါတယ်စစ်ကောင်စီမတက်ခင်ကကရင်နီပြည်နယ်မှာအင်အားအကြီးဆုံးအဖွဲ့အစည်းဟာကရင်ဒီအမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပြီးပါတီရဲ့လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ကရင်ဒီတပ်မတော်ဟာဝါရင့်တပ်ဖွဲ့ဖြစ်ပါတယ်2010နှစ်မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာတဲ့အချိန်အထိကရင်ဒီဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်ကရင်ဒီတပ်မတော်ဟာစစ်အာဏာသိမ်းချိန်မှာအင်အား2000ဝန်းကျင်သာရှိလိမ့်မယ်လို့ခန့်မှန်းကြပေမဲ့အခုတော့အင်အား8000ကျော်ရှိနေပြီလို့သိရပါတယ်။ကင်းနီပြည်နယ်မှာပြန့်ကျဲနေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုစူးစီးပြီးကင်းနီအမျိုးသားကာကွယ်ရေးတပ် KNDF ကိုဖွဲ့စည်းလိုက်ကြောင်း2021မေလ31ရက်နေ့ကကြေညာတာမို့တော်လှန်ရေးတပ်ဖွဲ့တပ်တန်းနည်းနည်းနီးပါးရှိနေပါပြီ
။ကရင်နီ KNDF ဟာစတင်ဖွဲ့စည်းခြင်းကစပြီးကရင်နီတပ်မတော် KA နဲ့ပူးတွဲလိုက်ပြီးကရင်နီတမရော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ဘီတူက KNDF ရဲ့စစ်ဦးစီးအဖြစ်တာဝန်ယူထားပါတယ်။တနည်းဆိုရရင်တော့စစ်ကောင်စီကိုတိုက်ဖြတ်ရေးအင်အားစုအလုံးကရင်နီတမရော်ရဲ့ဦးဆောင်မှုကိုခံယူထားပါတယ်။ KNDF တိုင်းရင်ပေါင်း22ရင်းမှာအင်အား8000ကျော်ရှိနေပြီးကရင်နီပြည်နယ်အတိုင်းပင်ခံကောင်စီရဲ့နိုင်ငံရေးဦးဆောင်မှုကိုခံယူကြောင်းသိရပါတယ်။အင်အားထောင်ချီရှိနေတဲ့စစ်ကောင်စီတပ်ဟာရဲခါပို့လမ်းကြောင်းတွေကိုချုပ်ကန်နေအောင်စစ်စင်နေတာကို KNDF နဲ့ Greenie တပ်မတော်ကခုခံတိုက်ခိုက်နေပါတယ်။ကုန်းချောင်းကပို့ရင်အမြဲတမ်းအတိုက်ခိုက်ခံရတာမို့ရဟန်းရင်နဲ့စစ်ကောင်စီတပ်တွေကိုရိတ်ခါပို့နေရတယ်လို့ KNDF ကလူမှုຫນွေဦးကိုပြောကြားခဲ့ပါတယ်။ခုခံစစ်ဆိုပေမဲ့ KNDF ကထိုးစစ်ဆင်တဲ့အခါတွေလည်းရှိတယ်လို့ဆိုပါတယ
်။ကရင်နီပြည်နယ်မှာ KNDF နဲ့ကရင်နီတပ်မတော်အပြင်အခြားလက်နက်ကိုင်တပ်ဖွဲ့နှစ်ဖွဲ့လည်းရှိပါသေးတယ်။အင်အားအကြီးဆုံးဖြစ်တဲ့ KNPP ကခွဲထွက်သွားတဲ့ကလလတပ်ဖွဲ့မှာအင်အား1500ဝန်းကျင်ရှိပြီး2009မှာစစ်တပ်လက်အောက်ခံနေကြားဆောင်တပ်ဖြစ်လာပါတယ်။ကလလတပ်ဟာကရင်ပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးဖြစ်ပြီးကရင်ပြည်နယ်မှာတိုင်းသားလူမျိုးနွယ်၉ခုရှိတာကိုဖော်ပြတာဖြစ်ပုံရပါတယ်။စစ်အင်အား1500ဝန်းကျင်ရှိတဲ့ကရင်ပြည်စစ်ပါတီရဲ့လက်နက်ကင်တပ်ဖွဲ့လည်းရှိပါသေးတယ်။လွန်ခဲ့တဲ့ဒီဇင်ဘာ18ရက်နေ့ကကလလတပ်သားတွေစီးလာတဲ့ကားတိုက်ခိုက်ခံရတာဟာမတော်တဆမှားယွင်းမှုဖြစ်တယ်လို့ KNDF ကဖြေရှင်းထားပါလေ
။ဂရင်းနီနေကြောင်းဆောင်တပ်နဲ့ပြည်သူစစ်ဟာ စစ်ကောင်စီကိုဆန့်ကျင်တဲ့ KA တပ်နဲ့ KNDF ဂရင်းဒီကာကွယ်ရေးတပ်ကိုတိုက်ခိုက်တာမျိုးမလုပ်သေးကြောင်းသိရပါတယ်။ပြည်သူတွေစစ်ရှောင်နိုင်အောင်ကာလာလတာနဲ့ကယန်းပြည်သစ်ပါတီကပန်ကြားတဲ့အတွက်ခိတကနအပြစ်ရထားပုံရပါတယ်။ KNDF ဂရင်းဒီကာကွယ်ရေးတပ်ဟာလူထုတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကိုင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီကိုပူးပေါင်းတိုက်ခိုက်တဲ့အဆင့်မရှိသေးဘူးလို့သိရပါတယ်။ကရင်နီနယ်ကျောင်းဆောင်နဲ့ပြည်သူစစ်ဟာစစ်ကောင်စီကိုမကူညီပဲဂျားနေနိုင်လိမ့်မယ်လို့ယူဆရပါတယ်။တိုက်ပွဲမှာအရင်နှိမ့်တဲ့စစ်ကောင်စီတပ်တွေဟာဒေသခံအရသားတွေကိုနှိမ့်ဆက်နှင်းပန်းတပ်ဖြတ်တာတွေကိုဒေသခံလက်နက်ကိုင်တွေကလစ်လျူရှုမနေကြဖို့လဲပန်ကြားထားပုံရပါတယ်။
စစ်ကောင်စီတပ်ရင်းအများဆုံးအခြေစိုက်တဲ့အရာဟာဘော်လခဲမြို့နယ်ပါ။ဦးသိန်းစင်အစိုးရရဲ့ကျန်းဖို့ဝင်ကြီးဦးစိုးသိန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်ပြောက်တဲ့နေမည်ဖြစ်ပါတယ်။2020ရွေးကောက်ပွဲမှာလည်းဦးစိုးသိန်းပဲထပ်မံအနိုင်ရပါတယ်။ဘော်လခဲလူဦးရေတစ်ဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ဘော်လခဲမြို့မှာချင်းမြန်တိုင်ရင်းသုံးရင်းစေတထပ်ပေါ်ရတမဟာဗျူဟာတက်နေနေကြဆောင်တက်လဲရှိတာမို့ကျန့်ဖို့ပါတီရဲ့အောင်မြေလိုဖြစ်နေပုံရပါတယ်အခုတော့ဘော်လခဲမှာစစ်ကောင်စီတက်နေကရင်နီပူပေါင်းတက်ဖွဲ့နေစဉ်ရက်ဆက်တိုက်ပွဲဖြစ်နေပါတယ်ကျွန်းခဲ့တဲ့ဇန်နဝါရီလက KNDF တိုင်ရင်းသစ်အမှတ်22ကိုပင်လောင်းဒေသမှာဖွဲ့စည်းလိုက်ပါတယ်ပင်လောင်းဟာစစ်ကောင်စီလက်အောက်ကPNO ပေါ်အမျိုးသားအဖွဲ့ရဲ့အထူးဒေသဖြစ်တာမို့ KNDF တိုင်ရင်း20နှစ်ဟာခန်းကောင် PNDF ကိုပေါ်အမျိုးသားကာကွယ်ရေးတပ်နဲ့ပူးတွဲအခြေစိုက်နေပါတယ်ခုခါစဉ်နှစ်နှစ်အတွင်းမှာကရင်နီတော်လှန်ရေးလှုပ်ရှားမှုဟာရှမ်းပြည်နယ်တောင်ပိုင်းအထိရောက်ရှိသွားတာမို့စစ်မျက်နှာလဲပုံမူကျပြန့်လာတာတွေ့ရပါတယ်ခင်ဗျာ
ဒါကြတော့ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ဈာမရေးအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာအပူဒဏ်အကြောင်းပြောပြထားပါတယ်မြမနိုင်ငံမှာနွေရာသီအပူချိန်မြင့်တက်လာနေပြီးလေအေးရဖို့လည်းခက်ခဲနေပါတယ်အပူအန္တရာယ်ကိုသတိထားသင့်တယ်လို့ဈာမရေးကျွမ်းကျင်သူတွေကပြောဆိုပါတယ်အပူချိန်ပြင်းတဲ့ဒဏ်ကိုခံရချိန်မှာခန္ဓာကိုယ်ကဘယ်လိုတုံ့ပြန်ပါသလဲဒီအကြောင်းကလေးအထုကူစေတက္ကသိုလ်တက်ကျမ်းမာရေးပညာဌာနအငိမ့်စားဌာနမှုပမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ
်။ Okay, ပမောက်ကဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာနောက်ဒီပတ်ဝန်းကျင်နိုင်ငံတွေမှာရောပေါ့နော်ဒီနှစ်နေရာဒီကအပူချိန်ပိုများလာပြီးတော့ဒီအပူချိန်ကြောင့်လို့တန်ရာရှိပြီးတချို့တက်ကြီးတွေပေါ့နော်မူလဲတာတချို့လည်းသေဆုံးရတာတွေအထိဖြစ်နိုင်တယ်လို့သတင်းတွေကျွန်တော်တို့အတိမပြုနိုင်သေးပေမဲ့ကြားနေရတယ်ပေါ့ဆရာနော်။နောက်အခုလက်ရှိမြမအနေထားကလည်းမီးတွေပိုပြက်ပြီးတော့43ဖို့ပိုခက်လာချိန်မှာဒီအပူဒဏ်အန္တရာယ်နဲ့ကာကွယ်ရေးတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ Okay ဟုတ်ပါဘော။လောလောဆယ်တော့ကျွန်တော်တို့လည်းသတင်းကြားပါတယ်နော်ဒီကိုယ်နိုင်ငံမှာလည်းအပူရာသီဥတုကတော်တော်လေးပူတယ်။ရာသီဥတုဒါတော့လည်းနှစ်တိုင်းတော့လည်းဖြစ်နေကြပါ။နှစ်တိုင်းနေရာဒီမှာတော့ကျွန်တော်တို့ကဒီအပူတန်းကြောင့်ဖြစ်တဲ့ရောဂါတွေကတော့ကျွန်တော်နိုင်ငံမှာအများအားခံစားရတယ်ပေါ့နော်။အဓိကခံစားရတာတော့ဒီကလေးတွေပေါ့လေ၄နှစ်အောက်ခဏနှစ်အောက်ကလေးတွေအသက်65နှစ်ထက်လူကြီးတွေအဝလွန်တဲ့လူတွေပေါ့နော်။နောက်တချို့ဆေးတွေတုံးနေရတဲ့လူတွေအဲ့ဒါတွေကပူတယ်အပူကြောင့်ဖြစ်တဲ့ရောဂါတွေကိုပူခံစားရပါတယ်။ရတတဲ့လူတွေလည်းပူခံစားရတယ်အဲတော့ဒီလိုနဲ့ပူကြောင်ဖြစ်တဲ့ယောဂါတွေကတော့နှစ်တိုင်းတွေ့နေကြပါအဲဒီမှာ heat stroke လို့တိတ်အပူဒဏ်ကြောင့်တက်ခြင်းပေါ့နော်ဖြစ်လို့ရှိရင်တော့လည်းအသက်ဆုံးရှုံးမှုတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲတော့အခုလိုဒီအပူဒဏ်ကြောင့်အသက်ဆုံးရှုံးနိုင်တဲ့အဆင့်တီဖြစ်လာနိုင်မှုကိုနားလည်နိုင်ဖို့ပေါ့ဆရာနော်ဒီမိမိရဲ့ဒီပတ်ဝန်းကျင်အနားမှာပေါ့ဒီအပူဒဏ်စကြုံတာနဲ့ခန္ဓာကိုယ်ကဘယ်လိုစတုံ့ပြန်ဖြစ်ရှင်းပုံလေးကိုစာပြီးတော့ရှင်းပြပေးပါလားဆရာ
ကြီးဘယ်လိုလဲဆိုတော့လူခန္ဓာကိုယ်ကကြတော့ပတ်ဝန်းကျင်ပူတိုင်းလိုက်ပူလို့မရအဲလူကတွင်းတွင်းတက်ပါပါကျွန်တော်တို့ရဲ့ပူချိန်က 98.6 ကတမန်ပေါ့နော်ဒါပေမဲ့အဲ့ဒီရဲ့ရှေ့နဲ့နောက်ကိုနည်းနည်းရွှေ့လို့ရတယ်သို့တော့အများကြီးရွှေ့လို့မရဘူး အဲ့တော့အရန်အေးလို့လည်းမရဘူးအရန်လိုက်ပူလို့လည်းမရဘူးအဲ့တော့ခန္ဓာကိုယ်ကဒီကိုယ်ပူခြင်းကိုပြန်လဲထိန်းသိမ်းရပါတယ်ဒါကိုကျွန်တော်တို့စိတ်ပညာခေါ်တော့ thermoregulation လို့ခေါ်မှာနော် thermoregulation မှာအဓိကတော့ဘယ်လိုလဲဆိုတော့ဒီချွေးထွက်တယ်ပါဗျာချွေးထွက်လို့ရှိရင်တွေးကအရေရနေပြီးတော့ဒီအငွေ့ပြန်ပြီးတော့သွားတယ်နော်အရေရနေငွေ့ပြန်မှုအတွက်လိုအပ်တဲ့ငွေ့ပြန်အောင်မှုလို့ခေါ်တော့ heat or evaporation ကိုခန္ဓာကိုယ်ကဆုတ်သွားတယ်ဆုတ်သွားခြင်းအပြင်အနာကွာအေးပြီးကြံပါတော့အဲ့တော့ဒါဒီခန္ဓာကွာကိုယ်အပူချင်ကိုပြန်ထိန်းသိမ်းတဲ့နီလန်တစ်မျိုးပါအဲ့လိုထိန်းသိမ်းလို့ရအောင်လဲသွေးကြောတွေပါလေကျယ်ပြီးတော့ဒီအရေပြားကိုလဲသွေးစီစဉ်မှုရှိရအဲဒါလည်းဟိုလုပ်ငန်းတစ်ခုပေါ့နော်နောက်တစ်ခုကဘယ်လိုလဲဆိုဒီအုံနောက်ကနေတော့ထိန်းချုပ်တာတွေလည်းရှိပါအဲ့တော့အဓိကအချက်ကတော့ကျွန်တော်တို့အဲ့လိုပဝန်းကျင်ကပူလာလို့ရှိရင်လိုက်မပူအောင်ခန္ဓာကွာထိန်းသိမ်းပြရဒီပဝန်းကျင်မှာလေးအေးရှိလို့ရှိရင်လည်းဒီကိုယ်ခန္ဓာကိုယ်ပေါ်ပြန်ပြီးတော့အေးဆက်မှုကတက်ရောက်တာပေါ့နော်အဲ့တော့ဒီချွေးထွက်တဲ့အငွေ့ပြန်နေတော့ပဝန်းကျင်အေးတဲ့အခါမှာပဝန်းကျင်ကိုခန္ဓာကိုယ်ကနေပူချိန်ပြန့်သွားတယ်နောက်မှကိုယ်ကတခုအေးတဲ့အနေနဲ့ထိတွေ့နေလဲစတိုက်ထိတွေ့မှုနဲ့ကူးအပူပြတ်တယ်ပေါ့နော်ဒီလိုနည်းနေနဲ့အပူချိန်ကိုပြန်လဲထိန်းသိမ်းရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုပဝန်းကျင်ပူချိန်တက်လာတာကိုခန္ဓာကိုယ်ကတုံ့ပြန်ဖြစ်ရှင်းတဲ့နေရာမှာပေါ့နော်ဘလူးဘေဘုံစပြဒနာတက်လာနိုင်တာတွေကိုတစင့်စီဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းခန္ဓာကိုယ်ကကိုယ်ပူချိန်ကိုပြန်ထိန်းသိမ်းတာကအတိုင်းအတာတစ်ခုရှိတယ်ပေါ့နော်အချိန်ကြာလာတာနဲ့ရက်ကြာလာတာနဲ့မျှထိန်းသိမ်းနိုင်မှုကဟိုအားနည်းလာနိုင်တော့ပေါ့နော်အဲ့တော့ပထမဆုံးဖြစ်မှာတော့ဗာလဲကိုလိုဆယ်အပူတန်းကြောင့်နုံးခွေခြင်းပေါ့ heat exhaustion ပေါ့အဝင်းကြီးကပူလာတာမှန်တယ်များပူလာတဲ့အခါမှာကျွေးတွေထွက်တယ်ထွက်တဲ့ကျွေးချင်းမှာရေနဲ့စားတဲ့ဆုံးဆုံးသွားတယ်အဲ့ခါကျလူကရင်ငတ်တယ်နှုံးခွေတယ်ပေါ့နော်နှုံးချိသွားတော့နှုံးချိတယ်ဒီလိုမလုပ်ချင်မကင်းဖြစ်တယ်စားတော့ပြတ်တယ်တော့မူးတယ်ပေါ့နော်ဒါတွေကနောက်တစ်ခါပါလဲဆိုလို့ရှိရင်မကြွက်တတ်တာတော့ဘာလို့မျိုးလဲစဖြစ်ပါဒါတော့ဟို exhaustion ပေါ့ဒီပဝန်းကျင်ကပူလာကြာလာတာနဲ့အမျှသူကလိုက်ပြီးမထိန်းသိမ်းနိုင်တာလေတဖြည်းဖြည်းအဲ့တော့တော့ထိန်းသိမ်းနိုင်မှုတော့လုပ်နိုင်သေးတယ်ဒါပေမဲ့နည်းနည်းပို့ပြီးတော့ပြင်းမလာပေါ့နော်အဲ့ဒါကို heat exhaustion လို့ခေါ်ပါတယ်အခုဒါကြောင့်နှုံးခွေခြင်းနဲ့စပါ
ဟုတ်ကဲ့ဆရာနောက်တစ်ဆင့်အောင်ဆရာ
နောက်တစ်ဆင့်ကတော့ဒီအဲ့လိုချွေးတိုက်မထွက်နိုင်တော့ဘူးဆိုတဲ့အခါကျတော့ချွေးရခြောက်သွားတယ်အဲ့ကျတော့ဒီ thermoregulation လို့ခေါ်တဲ့အပူချိန်ထိန်းသိမ်းမှုမလုပ်နိုင်တော့လုံးနိုင်တဲ့အခါကျတော့ဘာဖြစ်လဲဆိုကိုကပူလာတယ်ပေါ့နော်ဖြားလာတယ်အဲ့ဒါတော့ကျွန်တော်တို့ခဏခဏတွေ့ပါအဲ့ဒါကိုကျွန်တော်တို့ heat hyperpyrexia လို့ခေါ်တယ်အပူတိုင်းတော့ဖြားခြင်းပေါ့နော်အဲ့ကလေးတွေမှာလည်းတော်တော်များတွေ့ရတယ်လူကြီးလည်းအသက်ကြီးတဲ့လူတွေဖြစ်နေလူတိုင်းမှာတော့ဖြစ်နေပါเนาะအဲ့တော့ဒီပုနွေရာဒီမှာဖျားတက်တယ်ဖျားတယ်ဆိုတဲ့အခါကျလို့ရှိရင်ယောဂပုံမဝင်တာကြီးပဲစဉ်းစားနေလို့မရဘူးပေါ့နော်ဒီပတ်ဝန်းကျင်ပူကြောင်ဖြစ်သလားဆိုတာစဉ်းစားရပါတယ်ဒါကတော့ဟိုခုနဒီ heat exhaustion ပေါ့နော်ပူတိုင်းကလုံးခွေခြင်းပြီးနောက်ဆင့်ကြတော့သူကချွေးမထွက်နိုင်တော့ထွက်ရတာများတဲ့အခါကျတော့မလိုက်နိုင်တဲ့အခါကျရင်သူက၆ပြီးပူလာတယ်ဟုတ်တယ် heat hyperpyrexia ဘူတန်ကြောင့်ဖျားနာခြင်းကိုခေါ်ပါတယ
်ဟုတ်ကဲ့နောက်တစ်ဆင့်အောင်ဆရာကြီ
းနောက်တစ်ဆင့်ကတော့ဒီဘူတန်ကြောင့်ဖျားနာခြင်းကိုသေချာမကုဘူးဒီအေးတဲ့နေရာကိုပြောင်းနေတာတော့ရေချိုးတာတော့ဘာလို့နော်ဒီရေနဲ့ရေဘတ်တင်တာဆက်ပြီးကုတင့်လျော်တဲ့ကုသမှုပေါ့ဘူတန်ကြောင့်နှုံးခွေခြင်းဖြစ်ရင်ကျွန်တော်ကရေမြင့်မြတ်တောက်ပြရတယ်ငန်တတ်ပါတယ်အစားတောက်ပြစားပြရတယ်နော်အေးတဲ့နေရာနေရတယ်နော်အဲ့လိုလုပ်ရတာပေါ့နော်အဲ့လိုမလုံနိုင်ဘူးဆိုလို့ရှိရင်ခုနလိုဘူတန်ကြောင့်ဖျားနာခြင်းကိုရောက်သွားတာပေါ့အဲ့ကြလို့ရှိရင်ကျွန်တော်တို့ကုသမှုအဲ့လိုပါပဲအေးအောင်ထားပေးရမယ်အေးတဲ့နေရာရွှေ့ရမယ်နော်ပြီးလို့ရှိရင်ရေဓာတ်စားဓာတ်ပြန်လဲဖြည့်တင်းပေးရမယ်ဇက်ကတောက်ရင်တောက်မတောက်ဘဲနဲ့ဆိုလို့ရှိရင်လည်းအကျော်မတောက်နိုင်တဲ့လူမှကျော်စေးသွင်းဒီလိုလုပ်ရတယ်ဒါပေမဲ့ဒီတဲ့ဘူဆိုးသွားလို့ရှိရင်တော့ဒီဘူတန်ကြောင့်တက်ခြင်းပေါ့နော် eat stroke လို့ခေါ်ပါတယ်အဲ့ဒါတော့တရားအများသောဖြင့်သူကခုနအစရန်ကြီးကျော်သွားတာပေါ့ကျော်သွားလို့ရှိရင်တော့ပူချင်ကလူကလည်း66ကြီးနဲ့ပူနေမှချွေးရလုံးဝမထွက်နိုင်တော့အဲကြရင်ဒီအုံနောက်ကိုပါထိခိုက်သွားတော့နော်အဲခါကျတော့တက်တာတွေပဲဖြစ်တယ်အဲလိုပဲဒီဟာကကြာသွားရင်ခန္ဓာကိုယ်ရဲ့ဒီ enzyme တွေပေါ့နော်ခန္ဓာကိုယ်ရဲ့မှာတောင်ချောက်မှာလှုပ်လှုပ်နေတဲ့စနစ်တွေပေါ့နော်ဒီအများကြီးကိုထိခိုက်သွားတဲ့ခါကျတော့မျိုးစုံဖြစ်နေအဆုတ်ကိုလည်းထိခိုက်နေပဲကြောက်ကလည်းထိခိုက်နေပဲကြာရင်ကြာသလောက်ဒီအုံနောက်ကိုပြောလဲထိခိုက်တဲ့အသက်အနည်းရှိနိုင်ပါဒါကတော့အပူဒဏ်ကြောင့်ဖြစ်တဲ့တက်ချင်းပေါ့နော် heat stroke လို့ခေါ်တဲ့ဟိုနောက်ဆုံးဆင့်ပါအဲ့ဒီဆင့်မရောက်ဘူးကအရေးကြီးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
ကိုဝင်းမြင့်ဘတ်စင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့တင်ပြမယ့်အကြောင်းအရာကတော့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ်တိုင်းရင်သားဒေသတွေကအဖြစ်အပျက်တွေနဲ့သတင်းအချက်လက်တွေကိုစူးစီးတင်ပြပေးတာဖြစ်ပါတယ် Fever Wine Dot သားတွေကတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မိုးပြဲမြို့ညောင်ဝိုင်းရက်ွက်တဲ့တိုက်ပွဲမှာတော့စစ်ကောင်စီဘက်က15ယောက်သေဆုံးခဲ့တဲ့အပြင်၃ဗန်း၂ယောက်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်။မော်လုံမှုအဖွဲ့စီမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီး၂ယောက်ကိုမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ်။တရင်လွားတွေထဲမှာတော့မော်လက်နက်ကင်နှစ်ဖွဲ့ကမွန်ပြည်ကကွယ်ရေးတပ် MSDF မှလာရောက်ပူးပေါင်းတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဗုဒ္ဓဟူးနေ့မနက်ပိုင်းကမိုးပြဲမြို့ညောင်ဝမ်းရက်ွက်ချဲတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်က15ယောက်သေဆုံးခဲ့တဲ့အပြင်၃ဗန်း၂ယောက်ကိုဖမ်းဆီးရမိခဲ့တယ်လို့မိုးပြဲပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတွေကပြောပါရယ်။ဗုဒ္ဓဟူးနေ့မနက်၄နာရီကနေ10နာရီအထိ6နာရီနီးပါးဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီဘက်က၄ကြောင်းနဲ့၂ကြိမ်လာရောက်ပစ်ခတ်တာကြောင့်အိမ်နှလုံးပျက်စီးသွားပါရယ်။စစ်တပ်ကသေဆုံးဒဏ်ရာရရှိသူတွေရှိခဲ့တဲ့အပြင်လက်နက်ခဲယမ်းတွေလည်းသိမ်းယူနိုင်ခဲ့တယ်လို့ပြောပါရယ်။လက်ရှိညောင်ဝိုင်းရက်ွက်ထဲပြည်သူတွေနေထိုင်တာမျိုးမရှိတော့ပဲစစ်ကောင်စီတပ်ကကင်းပုံးချနေနေတာ၃လဝန်းကျင်ရှိနေပြီဖြစ်ပါတယ်
။ရှမ်းမြောက်နောင်ချူမြို့နယ်ထဲမှာရပ်ပေါင်း20ကျော်ကြာဖြစ်ပွားနေတဲ့စစ်တပ်နဲ့မန္တလေး PDF တို့အကြားကတိုက်ပွဲတွေထဲမှာဒေသခံ10ယောက်ထက်မနည်းသေဆုံးခဲ့ပြီး1500ကျော်ဘေးလွတ်ရာကိုချွတ်ပြေးတိမ်းရှောင်ခဲ့ရပါတယ်။အေဘီလာပထမပတ်ကနေတတိယပတ်အထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့ဟူခန်းရွာ၊ကုန်းဆန်ရွာ၊ကုန်းကြီးရွာ၊စွန်အွေ့ရွာ၊နောင်လုံကျူကော၊ကုန်းညောင်ရွာနဲ့ရီဦးရွာတွေကအိမ်24လုံးလက်နက်ကြီးထိမှန်ပျက်စီးခဲ့ပြီးစစ်ဘေးရှောင်ခဲ့ရတဲ့ရွာသားတွေကတော့ရွာပေါင်း72ရွာကအိမ်ထောင်စုပေါင်း844စုဒိသခန့်တွေဖြစ်ကြပါတယ်။ဒါပြင်မေးဘေးသင့်ပျက်စီးသွားတဲ့ပြောင်းချံဧကပေါင်း460ဧကရှိပြီးဂါလာတံဘူးစုစုပေါင်း7,900လောက်ရှိတယ်လို့စစ်ဘေးသင့်သူတွေစိတ်ကိုကောက်ယူတဲ့ PDF MDY ရဲ့မဟာမိတ်တပ်ဖွဲ့ဝင်ဒိသခန့်တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကပြောပါတယ်
မွန်ပြည်နယ်အခြေဆိုင်မွန်လုံမှုအဖွဲ့အစည်းမှပါဝင်လှုပ်ရှားနေတဲ့အမျိုးသမီးနှစ်ယောက်ကိုဧပြီလ24ရက်နေ့ကမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ်။ဖမ်းဆီးခံလိုက်ရတဲ့မစ်စီအေးနဲ့မစ်ကွန်ဟာတီတို့ကိုမော်လမြိုင်မြို့ရှိမြို့မရဲစခန်းမှာထိန်းသိမ်းထားပြီးသူတို့ကိုပြန်လွတ်ပေးဖို့အတွက်မွန်ပြည်သစ်ပါတီကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်မူထံစာရေးတင်ပြတောင်းဆိုထားတယ်လို့မွန်လုံမှုအဖွဲ့အစည်းတာဝန်ရှိသူတယောက်ကပြောပါတယ်။ဘာကြောင့်ဖမ်းဆီးခံရတယ်ဆိုတာကိုမသိရသေးပေမဲ့မွန်ပြည်နယ်မှာလှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းလှုပ်ရှားသူခေါင်းဆောင်တချို့လည်းလွတ်မြောက်နေမြေတွေထဲထွက်ပြေးသိမ်းရှောင်နေကြရပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးကားအဝင်ထွက်တွေမရှိတော့တာကြောင့်အခြေခံစားတောက်ကုန်တွေအဆမတန်ဈေးတက်နေတယ်လို့ကုန်ပစ္စည်းတချို့ပြက်လက်မှုတွေလည်းရှိနေပါတယ်။ဟာခါမြို့အတွက်စံစီစားစတဲ့အခြေခံစားကုန်တွေကိုကလေးမြို့ကနေအဓိကတည်ယူကြပြီးမဲ့ပြီးခဲ့တဲ့မတ်လကနေယခုချိန်ထိကလေးဖလန်ဟာခါလမ်းမပေါ်မှာစစ်တပ်နဲ့ချင်းကကွေတပ်ဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်ကုန်တွေပြက်ပြီးဈေးတက်ကုန်တာလို့ဒေသခံတယောက်ကပြောပါတယ်။ကံကောဟာခါလမ်းမှာလည်းတိုက်ပွဲတွေကြောင့်လမ်းပိတ်ထားပြီးကုန်တင်ကားတွေအဝင်ထွက်မရှိဘူးလို့ဒေသခံတွေကပြောပါတယ်မလကုံပိုင်းနဲ့အေဘီလာစမ်းပိုင်းမှာအီယမင်းစံတအိတ်ကို7,000ပေးရပြီမဲ့အခုတော့3,400အထိမြင့်တက်နေပြီလူတလောက်လည်းဝယ်ဖို့မရှိဘူးလို့ဟာခါမြုတ်ခံကပြောပါတယ်
ရခိုင်နိုင်ငံရေးပါတီတချို့အပါအဝင်တိုင်းသားပါတီတချို့ကိုတရုတ်ကွန်မြူနစ်ပါတီကမေလအတွင်း10ရက်ကြာတရုတ်နိုင်ငံကိုလည်ပတ်ဖို့ဖိတ်ကြားမှုကိုရက်ရွှေ့ဆိုင်းလိုက်ပါတယ်အခုလိုရက်ရွှေ့ဆိုင်းလိုက်တာကတော့ပါတီတွေမတ်ပုံတင်ခွင့်လျှောက်ထားပြီးစစ်စစ်နေတုံးဖြစ်တဲ့အတွက်ဖြစ်နိုင်တယ်လို့ရခိုင်ဦးဆောင်ပါတီအသွင်မှုသုံးဖြစ်သူဦးဦးထွန်းသိန်းကပြောပါတယ်တရုတ်ကွန်မြူနစ်ပါတီကတရုတ်နိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ထားတဲ့တိုင်းသားပါတီတွေကတော့ရခိုင်ဦးဆောင်ပါတီရခိုင်အမျိုးသား
ပါတီရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ရှမ်းနီတိုင်းဒေသများဒီမိုကရက်တစ်ပါတီနဲ့လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ဖြစ်ကြပါတယ်
ကချင်ပြည်နယ်ဖားကမှာစစ်ကောင်စီတပ်ကဗုံးမှုအဆင့်ရှိသူနဲ့လုပ်ငန်းရှင်တချို့ပြစ်ခတ်ခံရပြီးနောက်ဒေသခံလူငယ်၂ယောက်ကိုလည်းစစ်တပ်ကပြစ်တက်လိုက်ပါတယ်။အေဘီလာ24ရက်နေ့မနေ့ကဖားကမရှိကထောင်ရက်ွက်ရှိ Happy KTV ရှိမှလူငယ်၂ယောက်ကိုစစ်တပ်ကတတ်ခဲ့ပြီးအေဘီလာ23ရက်နေ့တုန်းကတော့ဖားကမြို့ဟာကုန်းကဗုံးမှုဆောင်ပေါင်းနဲ့အတူလုပ်ငန်းရှင်အမျိုးသား၂ယောက်နဲ့အမျိုးသမီး၁ယောက်အသက်ခံခဲ့ရတာလို့ဒေသခံတယောက်ကပြောပါတယ်။ဖားကမှာအခုလိုအပြန်အလှန်တပ်ဖြတ်တာဖမ်းဆီးတာအပြန်အလှန်မိုင်းခွဲတာတွေတိုက်ပွဲတွေပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါမော်လန်းနဲ့ကိုင်နှစ်ဖွဲ့ဖြစ်တဲ့ရာမညတပ်ဖွဲ့နဲ့တနင်္သာရီတပ်ဖွဲ့တို့မွန်ပြည်ကာကွယ်ရေးတပ် MSDF မှာလာရောက်ပူးပေါင်းတယ်လို့ဆိုပါတယ်။ဘာကြောင့်အခုလိုမျိုးလာရောက်ပူးပေါင်းကြတာလဲ။ဒီလိုမျိုးလာရောက်ပူးပေါင်းတဲ့အတွက်ရောဘယ်အပိုင်းတွေမှာပို့ပြီးတော့အားကောင်းလာနိုင်တယ်လဲ။မိရင်ကြီးကတင်ဆက်ထားပါတယ်
။လက်ရှိနိုင်ငံရေးနေထိုင်ရာပြည်သူတွေဘေးဒုက္ခအားနေမျိုးမျိုးနဲ့ရင်ဆိုင်ကြုံတွေ့နေရတာကြောင့်မွန်လူမျိုးအတွက်အင်အားစုတရဖြစ်စေဖို့မွန်ပြည်ကာကွယ်ရေးတပ် MSDM မှာပူးပေါင်းပါဝင်ရတာလို့တနင်္လာရီမွန်တပ်ဖွဲ့ကောင်းဆောင်ဘုံမှုသမော့ချန်းကမော်မာတာနဲ့ခုလိုပြောပါတယ
်ပေါင်ကတော့ကျေနေတဲ့မွန်တော်ရတယ
်အခုဆိုရင်မွန်ပြည်ကာကွယ်ရေးတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့လှုပ်ရှားနေတာပါလက်ရှိမှာတိုင်းသားတပ်ဖွဲ့တိုင်းလူလူကအင်းစစ်အင်အားကိုအပြည့်တင်းနေကြပါတယ်မြန်မာပြည်တောင်ပိုင်းဒေသမှာနေကျွန်နေတဲ့ကျွန်တော်တို့အဖွဲ့အနေနဲ့မွန်လူမျိုးအတွက်အင်အားစုတရဖြစ်စီဖို့ရည်ရွယ်ပြီးတော့မွန်ပြည်ကာကွယ်ရေးတပ်ဖွဲ့ရဲ့ပူးပေါင်းပါဝင်လာတာဖြစ်တယ
်တနင်္လာရီတိုင်းတွေခရိုင်မှာလှုပ်ရှားနေတဲ့နိုင်ချာဦးစီးတဲ့ရမညတပ်ဖွဲ့နဲ့မြိတ်ခရိုင်တိုင်းနယ်စပ်မှာအခြေချလှုပ်ရှားနေတဲ့ဘုံမှုသမော့ချန်ခေါင်းဆောင်နဲ့တနင်္လာရီတပ်ဖွဲ့တို့က AB 17ရက်နေ့မှာပူးပေါင်းလာခဲ့တယ်လို့ MSDF ကထုတ်ပြန်ထားပါတယ်။ဒေါက်တာတီရင်းမွန်ချန်ဆက်ပြောတာကတော့
ဟိုနိုင်ငံရေးဖွဲ့စည်းတွေကတော့နိုင်ငံရေးဆိုင်ရာလှုပ်ရှားမှုတို့မြေအောက်ဟိုမြေပေါ်လှုပ်ရှားနေတဲ့လူမှုဖွဲ့စည်းတွေကြလည်းဟိုမြေပေါ်မြေအောက်လှုပ်ရှားမှုရဲ့နောက်တော့ပြည်တွင်းပြည်ပမှာရှိနေတဲ့နိုင်ငံသားဖွဲ့စည်းတွေနဲ့နဲ့ကန်ဖွဲ့စည်းတွေကြတော့ဟိုချိလက်ခိုင်ပါတဲ့အခြေဆက်ရှိရှိဟိုလှုပ်ရှားနိုင်မှတာဒီပုံရံသူကိုတိုက်ခိုက်နိုင်တယ
်။မွန်ပြည်ကာကွယ်ရေးတပ် MSDF ရဲ့နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတီရင်းမွန်ချန်းကတော့တောက်တင်ခိုင်မာတဲ့မွန်တပ်ဖွဲ့တစ်ဖွဲ့ဖြစ်လာဖို့အခြားမွန်လဲနဲ့ကန်တပ်ဖွဲ့တွေအားလုံးပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်
။ဟိုရာမညတပ်နဲ့ဟိုတနင်္သာရီဒေသတပ်အပြင်အခြားတပ်စီနေနေတဲ့ဒီတပ်ဖွဲ့စုဝင်အားလုံးပေါ့နော်ဒီသုဒ္ဓစီဒီနဲ့ပူပေါင်းပြီးတော့ဟိုချိလက်ခိုင်ပါတဲ့တပ်ပေါင်းစုအသွင်ပြပြဖြစ်ဟိုတပ်ဖွဲ့တစ်ခုပြပြဖြစ်ဟိုဒီပြလှုပ်ရှားမှုလို့ဒီပုံညာသူတိုက်တင်နေအမပေါ့နော်တောက်တင်ခိုင်ပါတဲ့မွန်ဒီကာဘွေရတဲ့တပ်ဖြစ်အောင်နောက်ပြီးတော့အားလုံးတိုက်ဖို့ဝင်နေကြတဲ့မဟာမိတ်တိုင်းရင်းသားဖွဲ့စည်းတွေဆက်လက်နဲ့ခိုင်ဖွဲ့စည်းတွေနဲ့လည်းဟိုချိလက်ခိုင်ပါတဲ့တပ်ပေါင်းစုတစ်ခုဖြစ်တော့အောင်ကျွန်တော်တို့ကြိုးစားပြီးတော့ဒီဆောင
်စစ်အာဏာသိမ်းပြီးပေါ်ပေါက်လာတဲ့မွန်ပြည်ကာကွယ်ရေးတပ်မြောက်ပိုင်းကနေမွန်ပြည်ကာကွယ်ရေး MSDF ကိုပြင်းစင်ဖွဲ့စည်းခဲ့တယ်လို့မွန်ပြည်ကာကွယ်ရေးတပ်တောင်ပိုင်းကလည်းမွန်ပြည်တော်လှန်ရေးတပ် Monster Revolution Force MSRF အမည်နဲ့တိဒရက်တည်နေပြီးရမညပျောက်ကြားတပ်ဖွဲ့ RGF နဲ့ရေးလေတပ်ရေး Air Force တွေနဲ့စစ်ရေးမဟာမိတ်ဖွဲ့စည်းထားတယ်လို့သိရပါတယ်ရှင
်ရခိုင်ပြည်နယ်တဲကမြို့တော်စစ်တွေအပါအဝင်နေရာအတော်များများမှာတော့တောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေကြပြီးတချို့နေရာတွေမှာဆိုရင်တောက်သုံးရီကိုဝယ်ယူတောက်သုံးနေကြပါတယ်ဒီကြောင့်ကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးပါမယ်ရှင
်ရခိုင်ပြည်ထဲကတောက်သုံးရီဖြန့်ဝေပင့်နေတဲ့ရေကန်တွေမှာဒီလအစောပိုင်းကတည်းကရေခန့်၆တောပြီဖြစ်တဲ့တော့စိုက်တွေအပါဝံမြောက်ဦးရသေးတောင်မန်ပြနဲ့နေဖက်ကရွာတွေမှာလည်းတောက်သုံးရီအခခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရသေးတောင်မြို့မှာတော့မြို့ပေါ်ရက်ကော့တွေကိုရေဖြန့်ဝေပင့်နေတဲ့ကန်တော်ကြီးစင်မှာရေခန့်တော့တဲ့တော့တခြားနေရာတွေကရေနဲ့အစားထုတ်ပေးနေရတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်
ဒီနှစ်မှာကပြီးခဲ့တဲ့နှစ်ထက်မိုးရေချိန်လက်မှ80ခန့်လျော့သွားတဲ့အတွက်ဒီနှစ်ရေပိုခန်းသွားတယ်ကျွန်တော်တို့လောလောဆယ်မှာတော့မြို့မှာရှိတဲ့မိသားကန်တွေတွင်တိန်တွေကရေတွေနဲ့ဒီမြို့ရေပေးရေးကိုဒီနှစ်လအတွင်းမှာလုံလောက်အောင်တော့ကြိုးစားနေပါတယ်
ဆိုင်တွေမျိုးကိုအဓိကရေဖြန့်ဝေပေးနေတဲ့ကန်တော်ကြီးနဲ့မြောက်ဦးမျိုးကလက်စေကံမှာလည်းရေမချိတော့တဲ့အတော့မြို့ခံတွေမှာတောက်သုံးရေအတော့အခကြုံနေကြရတာပါမောင်မြတ်မျိုးမှာတော့ဖလောက်ပြန်စေကရေကိုပေးထားပေမဲ့တချို့ရက်ကောတင်မှာရေကိုဝေသုံးနေကြရတယ်လို့မြို့ခံတယောက်ကပြောပါတယ
်ဒါပေမဲ့သုံးရေဆိုကျွန်တော်
ဘလို့သုံးနေရလဲဆိုတော့ကိုယ်အဝေးကရေလီတာ1000ကို9000နဲ့ဝေပြီးသုံးနေရပါတယ်ရှိတဲ့ကန်တွေကလည်းရေခန်းချောက်သွားပြီလေ
အရင်နိုင်တွေကတော့ဒီနိုင်မှာပိုးပြီးသောက်သုံးရရှားပါရတာကတော့လွန်ခဲ့တဲ့နိုင်ကမိုးရွာသန့်မှုနေပါခဲ့ပြီးရာသီဥတုပူပြင်းမှုတွေကြောင့်ဖြစ်တယ်လို့ပြောဆိုမှုတွေလည်းရှိနေကြပါတယ်ပုံနှကျွမ်းမြို့နေကအထားမြေလေးကန်တိုက်စားတဲ့ရွာတွေမှာလည်းရေကန်တချို့ခန့်ခေါက်သွားပြီးမဆန်းရှန်းတဲ့ရေတွေကိုသောက်သုံးနေကြရတဲ့အတော့အရေပြရွက်ကဖြစ်ပေါ်မှုတွေရှိနေသလိုဒိုးတန်းရွာဖက်မှာတော့ကျွေးနှောတွေသောက်ဖို့ရေမရှိတာကြောင့်နောသီဆုံးမှုတွေလည်းရှိနေပါတယ်ပေါတော်မျိုးနေကမတဲရွာမှာလေအလတ်တူရေအခခဲရှိနေတယ်လို့ရွာသားတယောက်ကအခုလိုပြောပါတယ
်အခုကတော့ဟာကန်တော့ခဲတော့ပြီတော်တော်ဟာနောက်ထဲရေကဲတကယ်မှာတော့ကျွန်တော်ဟာနင်းနင်းခဲတဲ့ဟာရေတော့ရှိတယ်နတ်ကလာကပေးထားတဲ့ရေကဲမှာလေ
ရခိုင်ပြည်နယ်မှာနှိုက်ဆိုင်နှိုက်တိုက်နေရာဒီကိုရောက်တိုင်းသောက်သုံးရေအခခဲနဲ့ဂျုံနေရပေမဲ့သဆိုင်ရာဌာနတွေနဲ့အစိုးရတွေကဇနိုက်တကြကြိုက်တွေဖြေရှင်းပေးတာမရှိတဲ့အတော့အခုလိုအခဂျုံနေရတာဖြစ်တယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မိုးပြင်းမြို့ညောင်ဝိုင်းရက်ွက်ထဲတိုက်ပွဲမှာစစ်ကောင်စီဘက်က15ယောက်သေဆုံးခဲ့တဲ့အပြင်၃ဗန်း၂ယောက်ကိုဖမ်းဆီးရမိခဲ့ပါတယ်။မိုးပြင်းနဲ့အခြေဆိုင်မွန်လုံမှုအဖွဲ့အစည်းမှပါဝင်လှုပ်ရှားနေတဲ့အမျိုးသမီး၂ယောက်ကိုမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ
်။တော်ရရှင်တွေအခုနားဆင်မိကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းပြည်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ဒါကတော့ Fever Wine Dot သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တောက်ကြနေမနေ့ဖက်အတန်လွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်မယ်ခင်ဗျာ
American နိုင်ငံကိုရောက်နေတဲ့တောင်ကိုရီးယားသမ္မတရောင်ချုပ်ရိုးက American နဲ့တောင်ကိုရီးယားနိုင်ငံကြားမိတ်ဆွေဖြစ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတက်တန်းအနှစ်80ရှိလာတာအတွက် American လွှတ်တော်မတ်တွေနဲ့တွေ့ဆုံပွဲမှာချီးကျူးဂုဏ်ပြုလိုက်ပါတယ်နှစ်နိုင်ငံရဲ့ဒီမိုကရေစီစံနမူနာတွေဟာကမ္ဘာတစ်လွှာအချက်လက်မှားတွေနဲ့မှောင်ရတဲ့ဝါဒဖြန့်မှုတွေကြောင့်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းသမ္မတယုံကသတိပေးပါတယ်မြန်မာအရေးအဓိကကျတဲ့အစုအဖွဲ့တွေကြားမတူကွဲပြားတဲ့ရည်တည်ချက်နဲ့အမြင်သဘောထားကွာဟချက်တွေကိုဆက်ဆက်ပေးဖို့အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌအနေနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်သွားမယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကကြေညာပွဲနေမှာပြောကြားလိုက်ပါတယ်အင်ဒိုနီးရှားကမြန်မာစစ်တပ်ကတာဝန်ရှိသူတွေ NUG ဂျာကာရာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပြင်နိုင်ငံရေးပါတီအများအပြားကိုပါဆက်သွယ်ဆောင်ရွက်မှာဖြစ်ကြောင်းလည်းဝန်ကြီးမာဆူရီကပြောပါတယ်နော်ဝေးဗဟိုဘဏ်ရဲ့ကမ္ဘာအကြီးဆုံးအရန်ငွေကြေးဖြစ်တဲ့ဒေါ်လာ 1.4 ထရီလီယံတဲကနေမြန်မာစစ်တပ်နဲ့ဆက်ဆံမှုရှိနေတဲ့တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေကရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီနှစ်ခုကိုကျေဇပရင်းနေမှာထုတ်ပယ်ပြစ်လိုက်ပါတယ်။တောင်ကိုရီးယားအစိုးရပိုင်းကိုရီးယားသဘာဝဓာတ်ငွေကော်ပိုရေးရှင်းနဲ့အိန္ဒိယအစိုးရပိုင်းဓာတ်ငွေကုမ္ပဏီတို့ဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နယ်စပ်ကနှစ်နိုင်ငံမှာတက်တာထောင်နဲ့ချီချထားတာ၃နှစ်ရှိနေပြီဖြစ်တဲ့အငင်းပွားဝအရှိလေပိုင်းလာရက်ဒေတာမှာနိုင်ငံသဘောတူညီချက်ကိုတရုတ်ဘက်ကချိုးဖောက်တယ်လို့အိန္ဒိယကဆွဆွဲလိုက်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဘော့ဘတ်စ်တူဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်လို့တဲ့ကျေးဇူးတူတင်ပါတယ်။သောရရှင်မြန်မာပြည်သူပြည်သားအပေါင်းနဲ့ဘေးရန်တွေကဝေးကွာကြပါစေ။ကျွန်တော်ကတော့ဇော်မိုးကြပါခင်ဗျာ
This program has come to you from the Voice of America, Washington.